Welcome to the Voice of America in Burmese.
Mingla nanak khe ma khmyar view American tan Myanmar bai season ga 2018 khu ne November la 2 ye taok chan ni min khe season ni go sat tin thauk le ni ba bi. Hello bi da 2450 ti chok ga ni phai yu na sin nan ya de lu view ye website samin na burmese.vuanews.com ne view ye Facebook samin na UA Burmese News ဆိုပါလေအချိန်နဲ့တပြေးညီနားဆင်နိုင်ရပါတယ်ခင်ဗျာကျွန်တော်စမိုးရပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမန်းရင်ချင်းနိုင်တယ်ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအမေရိကန်မှာကိုလုံဝင်းလျှောက်ထားသူတွေကိုကန့်တတ်မဲ့အစီအစဉ်တစ်ခုကိုသမ္မတ Trump ကကြေညာမယ်လို့ခန့်မှန်းထားကြပါတယ်ဂျော့ဂူရင်းနဲ့စီမံကိန်းအကောင်တွေပေါ်ရေးမြန်မာဆွေရနဲ့တရုတ်စီးတစ်ကုမ္ပဏီတို့ကြောင့်မကြခင်သဘောတူလက်မှတ်ရေးထိုးတော့မယ်ဆိုတဲ့သတင်းထွက်လာပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ဖိုးဖြစ်နိုင်ငံတိုင်းဌာနပြောခွင့်ရဟက်ဇာနိုဝတ်ကိုခန့်ထားဖို့အထူးလေးထားစဉ်းစားနေတယ်လို့သမ္မတ Trump ကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ်သတင်းတော်တွေဒီမှာဆိုရင်တော့
ဘူဝါဒဆိုင်ရာအခါအစီအစဉ်လေးလို့ကျွန်တော်မြန်မာတင်ပြပါမယ်အချို့မြို့တွေမှာကျွန်တော်တို့အစီအစဉ်တွေလုပ်တယ်အဲ့ဒီအစီအစဉ်တွေကတော်တော်လေးကိုပြည်သူလူထုကလည်းနှစ်မြို့တွေဘာသာပေါင်းစုံကလည်းအားပြည့်တယ်
အမေရိကန်တက္ကသိုလ်တခုကနေချင်းမြင့်တဲ့လူခွေဆိုင်ရာစုကိုလက်ခံရရှိတဲ့မြန်မာနိုင်ငံကလူခွေလှူရှားသူကုမျိုးဝင်ပြောတော်တာဖြစ်ပါတယ်။သူနဲ့တွေ့ဆုံမင်းရကမှာအပြည့်စုံနားဆင်ကြရမှာပါ။ဒါ့အပြင်တရုတ်နိုင်ငံကအာဖဂန်နစ္စတန်နိုင်ငံမှာခြေကန်အဆောက်အအုံဖွံ့ဖြိုးတိုးတက်မှုအစီအစဉ်တွေလုပ်ဖို့အတွက်ခြေလှမ်းလှမ်းလာပြီးဆိုတဲ့အကြောင်းမဲဆောက်မြို့အတွင်းမှာမြန်မာအများပြနေထိုင်တဲ့ရပ်ကွက်တွေမှာရှာဖွေဖမ်းဆီးမှုတွေပြုလုပ်နေတဲ့ဆိုတဲ့သတင်းထိုင်ဝမ်နိုင်ငံကိုတင်ပို့မဲ့မြန်မာနိုင်ငံကဘင်းပြူတွေအများအများထိုင်းနိုင်ငံမှာဖမ်းမိတဲ့အကြောင်းသတင်းတွေကစားရှိကြတဲ့အပါဝင်စိတ်ဝင်စားစရာမြန်မာနဲ့နိုင်ငံတကာသတင်းတော်တွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးခန်းနဲ့တိုင်းရင်းသတင်းတော်စတဲ့အပတ်စဉ်စီစဉ်နေတင်ဆက်ပေးမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုချောချောသိမ့်နဲ့မှတ်ရင်ချင်းနိုင်လို့ကကြေညာပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်တော်စုတွေကိုဝင်မှုစ조사တဲ့ရွှေပြောင်းဝင်သူတွေကိုခိုလုံခွင့်မပေးဘဲညှင်းတဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကမကြခင်မှာကြေညာတော့မယ်လို့ခန့်မှန်းထားပါတယ်။အမေရိကန်နဲ့ဇက်ကူဥတီလာနေတဲ့ရွှေပြောင်းဝင်သူလူတန်းရှိကြီးကိုသမ္မတထရမ့်ကဥတီချက်ထားပြီးအခုလိုရွေးကောက်ပွဲကြဒီမှာမှအရေးယူလို့ဆောင်ပုံဟာဥပဒေကြောင်းအရအငင်းပွားပွဲရှိပါတယ်။လူတန်းရှိကြီးကိုအဓိကဥတီပြီးသမ္မတထရမ့်ကကန့်သက်ချက်တွေချမှတ်မှာလား။ဒါမှမဟုတ်နိုင်ငံတွင်းဝင်ရောက်ဖို့ကြိုးစားသူအားလုံးကိုကန့်သက်မှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါ့အပြင်အဲ့ဒီလိုလို့ဆောင်ဖို့သမ္မတထရမ့်မှာဥပဒေအရလုံပိုင်ခွင့်တကယ်ပဲရှိသလားဆိုတာကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်။အမေရိကန်လူဝင်မှုနဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေတွေကခိုလုံခွင့်လျှောက်ထားခြင်းဆိုင်ရာပြဋ္ဌာန်းချက်မှာအမေရိကန်ကိုရောက်လာတဲ့ဘယ်သူမှမဆိုခိုလုံခွင့်လျှောက်ထားနိုင်တယ်လို့ဖော်ပြထားပါတယ်။အဲဒီဥပဒေကိုအပြောင်းအလဲလုပ်မယ်ဘယ်လိုပြဋ္ဌာန်းချက်မျိုးကိုမဆိုတရားရုံးမှာချက်ချင်းလျှောက်ထားကန့်ကွက်ခံရမှာဖြစ်ပါတယ်။ခိုလုံခွင့်လျှောက်ထားမဲ့သူတွေအနေနဲ့နိုင်ငံရင်းကိုတရားဝင်လာရောက်ကြဖို့သမ္မတထရမ့်နဲ့အစိုးရအဖွဲ့တခြားတာဝန်ရှိသူတွေကပြောလာတာကြားပါပြီ။ဒါပေမဲ့လည်းရွှေပြောင်းဝင်သူအများစုကအဲ့ဒါကိုသတိမပြုမိကြသလိုတရားဝင်နေဆက်ကိတွေမှာတားဆီးတာတွေကလည်းပိုများလာနေတာပါ။ခိုလုံခွင့်လျှောက်မဲ့သူတွေကိုလူဝင်မှုရာရှိတွေကလူများလို့နေပြီလို့ပြောပြီးနောက်ရက်မှပြန်လာဖို့နိုင်ငံတွင်းဝင်ရောက်တဲ့နေရာတွေမှာပြောပြီးတော့ဝင်ခွင့်မပေးကြပါဘူ
းတရုတ်သမ္မတရှီကျင်းဖင်နဲ့ဂျာတာပတိနေကဆက်သွယ်ပြောဆိုပြီးတော့အထူးသဖြင့်နှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကိစ္စဆွေးနွေးကြတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်နှစ်နိုင်ငံအပြန်အလှန်တင်ပို့ကြတဲ့ကုန်ပစ္စည်းဒေါ်လာဘီလီယံပေါင်းများစွာအပေါ်မတားသေးခင်လတွေအတွင်းကုန်သွယ်ကွန်တွေတိုးမြင့်ချမှတ်ထားတာကြောင့်နှစ်နိုင်ငံအကြားဆက်ဆံရေးပုံကြီးတင်းမာလာတာပါဒါပေမဲ့သမ္မတထရမ့်ကတော့သူတို့နှစ်ယောက်ကြားအတော်ကြာကြာကောင်းကောင်းပြောဆိုကြတယ်လို့ပြောသလိုဆွေးနွေးတာတွေဟာလည်းအဆင်ပြေပြေရှိတယ်လို့ဆိုပါတယ်နိုဝင်ဘာလ30ရက်နေ့ကျရင်အာဂျင်တီးနားနိုင်ငံဘူနိုစ်အရီးစ်မြို့မှာကျင်းပဖို့ရှိတဲ့ကမ္ဘာထိပ်တန်းစီးပွားရေးနိုင်ငံ20 G20 ထိပ်တန်းစီးဝေးကာလအတွင်းသမ္မတရှီနဲ့နောက်ထပ်တွေ့ဆုံဆွေးနွေးဖို့စီစဉ်နေတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်တရုတ်နဲ့ထိုင်ဝမ်အခြေစိုက်ကုမ္ပဏီတစ်ခုဟာစီမီကွန်တက်တာထုတ်လုပ်တဲ့ American Micron နည်းပညာကုမ္ပဏီစီကနေကုန်သွယ်ရေးဆိုင်ရာလျှို့ဝှက်ချက်တွေခိုးယူတယ်လို့စွပ်စွဲပြီးတော့ကြာတာပတိနေ့မှာ American ကအရေးယူလိုက်တဲ့ကိစ္စသူတို့နှစ်ယောက်ပြောမပြောဆိုတာကိုတော့သမ္မတထရမ့်ကဘာမှပြောမသွားပါဘူးအခုအရေးယူတဲ့ဖြစ်ရပ်ဟာအမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်တရုတ်ကတရှိုလုပ်တယ်လို့ပြီးခဲ့တဲ့စက်တင်ဘာလမှာဆွဆွဲပြီးခဲ့တဲ့ကဆိုရင်၄ခုမြောက်အရေးယူတဲ့ဖြစ်ရပ်ဖြစ်ပါတယ
်။ Google ကုမ္ပဏီမှာလူလိမ်မဲဆိုင်ရာမတော်မတရားလုပ်ဆောင်မှုတွေပေါ်ကုမ္ပဏီရဲ့ကံတွယ်ဖြစ်ရှင်ပုံနဲ့လုပ်ငန်းဝင်အခြေအနေကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ကမ္ဘာတစ်ပေါင်းက Google ကုမ္ပဏီဝန်ထမ်းရာပေါင်းများစွာဂျာတာပရီနေကလုပ်ငန်းဝင်တွေကနေတရိတ်မှောက်ပြီးထွက်သွားကြပါတယ်။စင်ကာပူ Dublin ဆော်ပိုလို Oklahoma စားရမြူကြီးတွေမှာရှိတဲ့ Google ရုံးခွဲတွေကဝန်ထမ်းတွေအဲ့လိုတပိတ်မှောက်ကြတာပါ ကုမ္ပဏီရုံးခွဲများပြားရှိတဲ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာလည်းဝန်ထမ်းရာပေါင်းများစွာဟာရင်းမြစ်တစ်ခုမှာစုဝေးကြပြီးမိန်ကုန်းတွေပြောကြတယ်လို့ဆန္ဒပြစာသားတွေရေးထားတဲ့ဆိုင်းဘုတ်တွေကိုလည်းကိုင်ဆောင်ဆန္ဒပြကြပါတယ်။ဤပညာကုမ္ပဏီတွေကဝန်ထမ်းတွေဟာအလုပ်သမားတမကဝန်တွေမဟုတ်ကြဘဲအစဉ်လာအားဖြင့်ဝန်ထမ်းရည်ရကိစ္စရပ်တွေကိုနောက်ကွယ်မှာပဲကင်တွယ်ဖြည့်ရှင်းလေ့ရှိကြတာပါ။လိမ်မဲဆိုင်ရာမတော်မတရားလုပ်တယ်ဆိုပြီးဆွဆွဲခံရတဲ့အမျိုးသားကုမ္ပဏီအကြီးအကဲတွေကိုသူတို့လုပ်ရက်တွေမဖော်ထုတ်ဘဲကုမ္ပဏီကနစ်နာကြီးဒေါ်လာတန်ပေါင်းများစွာပေးခဲ့တယ်လို့ The New York Times သတင်းစာကပြီးခဲ့တဲ့သတင်းပတ်မှာရေးလိုက်ပြီးတဲ့နောက်ဝန်ထမ်းတွေရဲ့မကျေနပ်မှုအရှိန်မြင့်တက်လာပြီးအခုလိုအလုံးမလုံးပဲဒိမော့ထွက်သွားကြတာပြီးဖြစ်လာတာပါ။2014ခုနှစ်မှာအဲ့ဒီအချိန်ကကုမ္ပဏီရဲ့အကြီးအကဲဒုတိယဥက္ကဋ္ဌ Andy Rubin ကိုလိမ်မဲဆိုင်ရာမတော်မတရားလုပ်တယ်လို့ဆွဆွဲခံရပြီးတဲ့နောက် Google ကုမ္ပဏီကသူ့ကိုဒေါ်လာတန်90ပေးခဲ့တယ်လို့ The Times ကရေးထားတာပါ။တတိယမှာရေးထားတာကရူဘင်ကညင်ထားပြီး Google ကတော့ပြန်ပြီးညင်ချက်ထုတ်ဖြေရှင်းတာမရှိပါဘူး
။ American ပြည်ထောင်စု Pennsylvania ပြည်နယ် Pittsburgh မြို့ Synagogue ကဂျူပီယာရှိခိုးကျောင်းမှာပြီးခဲ့တဲ့စနေနေ့ကလူ12ဦးတေဆုံးခဲ့ရတဲ့အစုလိုက်အပြုံလိုက်ပစ်ခတ်မှုမှာတန်တရားရှိသူဖြစ်ဆွဆွဲခံထားရသူကသူ့မှာအပြစ်မရှိကြောင်းမနေ့ကြာသပတေးနေ့ကပြည်ထောင်စုတရားရုံးမှာထွက်ဆိုခဲ့ပါတယ်။အသက်40အရွယ် Robert Bowers ကိုလူတက်မှုလူမျိုးရေးမုန်တိမှုကိုအခြေခံတဲ့ရာဇဝတ်ကျူးလွန်မှုစတာတွေအပါအဝင်စွဲချက်ပေါင်း44ချက်နဲ့တရားရုံးတင်စစ်ဆေးနေတာပါ။အောက်တိုဘာလ28ရက်နေ့က Tree of Life ဂျူပီယာရှိခိုးကျောင်းပစ်ခတ်မှုနဲ့ပတ်သက်လို့ Bowers ကိုစွဲချက်တင်တင်ကြောင်းဂျူရီလူကြီးအဖွဲ့ကဗုဒ္ဓဘုနေ့ကတရားရုံးချိန်အတွင်းဆုံးဖြတ်ခဲ့ပါတယ်။ဒါကြောင့်မနေ့ကြာသပတေးနေ့ကအမှုကိုဆက်လက်စစ်ဆေးရမှာ Robert Bowers ကသူ့မှာအပြစ်မရှိကြောင်းမြင်ဆိုခဲ့တာပါ။အမေရိကန်အစိုးရရှေ့နေချုပ် Jeff Sessions ကတော့ဆွဆွဲခံထားရတဲ့ပြစ်မှုကျူးလွန်မှုတွေဟာအလွန်ကိုဆိုးရွားပြင်းထန်လာတဲ့လုပ်ရက်ဖြစ်ပြီးနိုင်ငံရဲ့တန်ဖိုးတွေကိုလည်းအင်မတန်ကိုထိခိုက်စေကြောင်းပြောကြားခဲ့ပါတယ်။မနေ့ကြာသပတေးနေ့မှာတော့တေဆုံးခဲ့သူတွေကဒေါက်တာ Richard Godfrey, Bernice နဲ့ Sylvan Simon တို့သုံးဦးရဲ့အတုပအခမ်းအနားတွေကိုဆက်လက်ပြုလုပ်ခဲ့ပါတယ်ရှင်။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9689တိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီလိုကနေတောက်ကြမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူရင်နဲ့စစ်ကမ်းစီမံကိန်းအကောင့်ထယ်ဖို့ရေးမူပေါင်းသဘောတူညီချက်တစ်ခုကိုမြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင်စီတစ်ကုမ္ပဏီတို့လာမယ့်သတင်းပတ်မှာလက်မှတ်ရေးထိုးကြတော့မယ်လို့ဒီကိစ္စနဲ့နှီးဆက်တဲ့တရုတ်သတင်းရှင်းမြစ်တွေကကြာတာပရီနေ့မှာအတည်ပြုပြောရဲဆိုပြီးတရုတ်အစိုးရအမြင်ကိုထင်ရတဲ့ Global Times သတင်းဌာန online သတင်းတို့မှာရေးထားပါတယ်။ဒီနေ့စကစီမံကိန်းမှာစီးတစ်ကုမ္ပဏီဘက်ကထည့်ဝင်တဲ့အကျိုးအစားကိုအရင်က85ရာခိုင်နှုန်းသတ်မှတ်ထားတာကနေ80ရာခိုင်နှုန်းကိုလျှော့ချဖို့သဘောတူလိုက်ပြီးတဲ့နောက်အခုလိုလက်မှတ်ရေးထိုးဖို့ဖြစ်လာတာပါ။ကုတန်ရောင်းဝယ်ရေးဌာနဒုတိယဝန်ကြီးဦးအောင်ထူးကယင်းနေ့စကံပထမအဆင့်ကိုရန်ပုံငွေအမေရိကန်ဒေါ်လာ 1.3 ဘီလီယံနဲ့အကောင့်ထည့်ဖို့သဘောတူထားပါတယ်။စီးတစ်ကုမ္ပဏီနဲ့ကြောက်ဖြူအထူးစီးပွားရေးဆောင် SEC စီမံခန့်ခွဲရေးကော်မတီတို့နိုဝင်ဘာလ10ရက်နေ့မှာမူပေါင်းသဘောတူညီချက်ကိုလက်မှတ်ရေးထိုးကြပါမယ်လို့မြန်မာ Times သတင်းဌာနကပို့ဒူးနေကပြောထားတာကိုလည်း Global Times သတင်းမှာကိုးကားဖော်ပြထားပါတယ်။ဒေါ်လာ9ဘီလီယံရင်းနှီးမြှုပ်နှံလှုပ်ဆောင်မဲ့ကြောက်ဖြူ SEC စောက်လူရေးတင်တာကို CITIC ကုမ္ပဏီအုပ်စုက2015ခုနှစ်ဒီဇင်ဘာလမှာအောင်မြင်ရရှိထားတာပါ။သဘောဦးသိန်းစိန်အစိုးရလက်ထက်ကရထားတဲ့အဲ့ဒီတင်တာအရဒီစီမံကိန်းမှာ CITIC ကုမ္ပဏီက85ရာခိုင်နှုန်းမြန်မာအစိုးရက15ရာခိုင်နှုန်းပါဝင်နေပါတယ်။NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်ပိုင်းနှစ်ဖက်ကြားမှာအတော်လေးခက်ခက်ခဲခဲပြန်ပြီးဆက်ဆက်ညှိနှိုင်းပြီးတဲ့နောက်စီးတစ်ကုမ္ပဏီဘက်က80ရာခိုင်နှုန်းပါဝင်ဖို့သဘောတူလိုက်ကြတာဖြစ်ပါတယ်
။ American နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Heather Nauert ကိုကုလသမဂ္ဂဆိုင်ရာ American တန်မတ်ကြီးဖြစ်ခန့်အပ်ဖို့သူ့အနေနဲ့အလေးနဲ့စဉ်းစားထားကြောင်း American သမ္မတ Donald Trump ကကြာတာပတိတိမှာပြောကြားလိုက်ပါတယ်။လက်ရှိ American တန်မတ်ကြီး Nikki Haley ကယာရုကနေနှုတ်ထွက်တော့မှဖြစ်ကြောင်းပြီးခဲ့တဲ့ October လအတွင်းရုတ်တရက်ကြေညာပြီးတဲ့နောက်သူ့နေရာမှာ Heather Nauert ကိုအစားထိုးဖို့သမ္မတ Trump ကစဉ်းစားနေတာပါ။ American ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒအပြောင်းလဲလုပ်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့မနေ့ကအင်ဖြူရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူ့အနေနဲ့ Heather Nauert ကိုကုလသမဂ္ဂဆိုင်ရာ American တန်မတ်ဖြစ်ခန့်အပ်ဖို့အလေး းနဲ့စဉ်းစားနေကြောင်းသတင်းတောက်တွေကိုသမရထွန်းကိုရိုင်းပြောခဲ့ပါတယ်။ Heather Nauert ဟာအလွန်ထက်မြက်ကြောင်းသူ့အဆိုရအတွက်အချိန်ကြာမြင့်စွာကလေးကအလုတ်လုတ်ပေးခဲ့တာဖြစ်တယ်လို့ရေရှည်ထောက်ခံအားပေးလာခဲ့သူလည်းဖြစ်တယ်လို့သမရထွန်းကသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဒီကိစ္စကိုသူ့အဆိုရအဖွဲ့အနေနဲ့နောက်သတင်းပတ်အတွင်းဆုံးဖြတ်ဖို့ရှိကြောင်းသမရကပြောပါတယ်ရှင်။
ကျူဘားနိုင်ငံပေါ်အမေရိကန်ကနှစ်ပေါင်း90ကျော်ချမှတ်ထားတဲ့စီးပွားရေး၊ကုသရေး၊ဝယ်ရေးနဲ့ဗန္ဒာရေးဆိုင်ရာဒဏ်ခတ်အရေးယူမှုတွေကိုရုပ်သိမ်းပေးရေးကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကကြာသပတေးနေ့မှာတခဲနဲ့ထောက်ခံလိုက်ကြပါတယ်။ဒီဒဏ်ခတ်အရေးယူမှုတွေဟာကျူဘားနိုင်ငံရဲ့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုတွေမှာအဓိကအတားအဆီးဖြစ်တယ်လို့ဆိုပြီးရုပ်သိမ်းဖို့ထောက်ခံလိုက်ကြတာပါ။ကျူဘားနိုင်ငံသားရေးဝန်ကြီးဘရူနိုရိုဒရီဂွေးပါရာလီကဒဏ်ခတ်အရေးယူမှုဟာကျူဘားအမျိုးသားအမျိုးသမီးတွေရဲ့လူခွင့်ရေးကိုအစီအစဉ်တကြားနဲ့ကောက်ကျစ်တဲ့ချိုးဖောက်မှုကြီးဖြစ်တယ်လို့ကုလသမဂ္ဂထွေထွေညီလာခံမှာပြောပါတယ်။ဒါဟာမျိုးဆက်ပေါင်းများစွာရဲ့တာယာဝါပြောရည်မှာအဓိကအတားအဆီးဖြစ်ခဲ့တယ်လို့အခုထိလည်းဖြစ်နေသေးတယ်လို့ဆိုပါတယ်။ဂျူဘာပေါ်တန်ခတ်ရေးယူမှုအဆုံးသက်ရေးဆုံးဖြတ်ချက်ကိုထွေထွေညီလာခံမှာမဲခွဲဆုံးဖြတ်ကြတာမှာထောက်ခံမဲ189မဲရပြီးကန့်ကွက်တာကတော့အမေရိကန်နဲ့အစ္စရေးနှစ်နိုင်ငံပဲရှိပါတယ်။ကြားနေတဲ့နိုင်ငံတစ်ခုမှမရှိဘဲမော်ဒိုဗာနဲ့ယူကရိန်းတို့ကအစည်းအဝေးတက်ပေမဲ့မဲမပေးကြပါဘူး။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟေလီကတော့ဒီလိုရမှာအနိုင်ရသူဆိုတာမရှိပါဘူးအားလုံးရှုံးနေသူကြီးပါပဲလို့ပြောသွားပါတယ
်ကဘာမြင်ကနေပိုရှန်ထွက်လာတဲ့အပူဓာတ်တွေကိုသမုတ်တရားတွေကစုပ်ယူတဲ့နှုံးဟာအရင်ကထင်ထားတာထက်အများကြီးပိုတယ်လို့ပြောထားတဲ့အစိုးရကစာတစ်တခုကို Nature Journal မှာဖော်ပြထားပါတယ်ဒါဟာရာသီဥတုပြောင်းလဲမှုနှုံးနှေးကွေးသွားစေခြင်းသူတွေအားလုံးအတွက်တော့သတင်းဆိုပါပဲသမုတ်တရားတွေဟာအပူတွေကိုစုပ်ယူသိမ်းဆဲထားရနေရာကြီးတွေဖြစ်တယ်ဆိုတာကိုသိပ္ပံပညာရှင်တွေသိထားကြတာကြားပါပြီဆိုလိုတာကပိုရှန်ထွက်လာတဲ့အပူဓာတ်တွေကိုသမုတ်တရားတွေကတင်ထားပြီးတော့ကဘာမြေပေါ်မှာတက်ရှိတွေရှင်သန်ကြီးထွားနိုင်ဖို့အတွက်တင့်တင့်လျှောက်ပတ်တဲ့အပူချိန်ကိုထိမ့်ပေးထားပါတယ်။သမုတ်တရားတွေရဲ့အပူချိန်ဘလောက်တောင်ပိုများလာတယ်အဲ့ဒီအပူချိန်ကဘလောက်မြန်မြန်ပိုးပြီးတိုးလာနေတယ်လို့သိလိုက်ရတာကလူသားကြောင့်ပဲဖြစ်တဲ့အတွက်ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရဲ့အမျိုးမျိုးကိုသိပ္ပံပညာရှင်တွေနားလည်ဖို့အထောက်အကူဖြစ်စေပါတယ်။အခုနောက်ဆုံးအစီရင်ခံစာမထွက်ခင်အထိတော့ပိုရှန်အပူတက်ကိုသမုတ်တရားတွေကစုပ်ယူထားတဲ့အခြေအနေပေါ်ကောင်းကောင်းကင်တွယ်ထားနိုင်တယ်လို့ရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရများပါဝင်တဲ့အဖွဲ့ IPCC ကယူဆထားပါတယ်ရှင
်ထိတန်းရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ညင်ညာသွားခဲ့ကြတာဖြစ်ပါတယ်အခုချိန်ကစပြီးတော့သတင်းလွှာတွေနဲ့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ဖို့အချိန်ရောက်ပါပြီတရုတ်နဲ့ပါကစ္စတန်နှစ်နိုင်ငံကြားမှာအပြန်အလှန်စီးပွားရေးဆက်ဆံမှုတွေတိုးမြင့်နေတဲ့အချိန်မှာအာဖဂန်နစ္စတန်နိုင်ငံထဲမှာပါအခြေခံအဆောက်အအုံဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေလှုပ်ဖို့အတွက်လေ့လာနေပြီဖြစ်ပါတယ်။တရုတ်နိုင်ငံဟာစီးပွားရေးဆိုင်ရာထောက်ပံ့ကူညီမှုတွေနဲ့အတူအာရှဒေသအတွင်းတရုတ်ရဲ့ဩဇာရွှမ်းမောမှုတွေကြီးထွားအောင်လုပ်နေတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေတာပါ။အကြောင်းစုံကိုကိုကျော်အောင်လည်းဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။လွန်ခဲ့တဲ့၄နှစ်တွင်ပါကစ္စတန်နိုင်ငံကိုတရုတ်ကနေအမေရိကန်ဒေါ်လာ19ဘီလီယံအတိုးနှဲချင်းငွေတွေနဲ့နိုင်ငံခြားတရက်ရင်းနှီးမြှုပ်နှံမှုတွေလုပ်ပေးခဲ့ပါတယ်။ CPEC လို့ခေါ်တဲ့တရုတ်ပါကစ္စတန်စီးပွားရေးဈေးညံအစည်းအဝေးနဲ့တရုတ်ဘက်ကကူညီခဲ့တာပါ။ဒီအစည်းအဝေးကပါကစ္စတန်နိုင်ငံအတွင်းကတည်ယူပို့ဆောင်ရေးလမ်းကြောင်းတွေတည်ဆောက်တာ၊မွမ်းမံပြင်ဆင်တာ၊လက်စစ်တားပေးဆဲုံတွေတည်ဆောက်တာနဲ့မဟာဗျူဟာရအချက်ချာကြတဲ့အရေဗျပင်လယ်ကဂွာရာပင်လယ်စိတ်ကမ်းတည်ဆောက်တာတွေကိုတရုတ်အကူအညီနဲ့လှုပ်ဆောင်ခဲ့ပါတယ်။အခုတော့ CPEC စီစဉ်ကတဆင့်တက်လာပါပြီ။ပါကစ္စတန်နောက်ပိုင်းနဲ့ကုန်းတွင်းပိတ်အာဖဂန်နစ္စတန်နိုင်ငံတွေကိုပါတိုးချဲ့ပြီးတော့ဖွံ့ဖြိုးတိုးတက်ရေးတွေလုပ်ဖို့ပြင်ဆင်နေကြပြီလို့တရုတ်နဲ့ပါကစ္စတန်ရာရှိတွေကပြောပါတယ်။ဒီနေ့အကုန်ပိုင်းမှာပဲအာဖဂန်နစ္စတန်ကကမက္ခထလုပ်ပြီးတရုတ်ပါကစ္စတန်နဲ့အာဖဂန်သုံးနိုင်ငံအပြန်အလှန်ညီညာရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးညှိနှိုင်းကြဖို့ရှိပါတယ်။အဲ့ဒီခါမှာ CPEC စီစဉ်နဲ့အာဖဂန်နစ္စတန်ပါဝင်လာရေးတရုတ်နဲ့ပါကစ္စတန်ဘက်ကဆွေးနွေးကြဖို့လည်းရှိတယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တမတ်ရောက်ချင်းကပြောပါတယ
် We should make this kind of bilateral call
ဒါရင်းပူပေါင်းဆောင်ရွက်မှုတွေပူပြီးကောင်းမွန်လာအောင်ဆက်ဆက်မှုတွေပူပြီးစီလာအောင် CPEC အစည်းအဝေးကိုကျွန်တော်တို့ထပ်ပြီးလမ်းကြောင်းတွေတစ်ခုတိုးချဲ့တင်ပါတယ်ပါကစ္စတန်နိုင်ငံရဲ့စီးပွားရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုဟာဒေသတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုတစ်စုံလုံးကိုတစ်ဆင့်တိုးပြီးကောင်းမွန်အောင်လုပ်ဖို့အခွင့်အရေးတရားလည်းဖြစ်ပါတယ်
တရုတ်သမ္မတရှီကျင်းပင်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ CPEC တရုတ်ပါကစ္စတန်စီးပွားရေးဈေးညံစီစဉ်နေကြောင်းပြီးခဲ့တဲ့လေးနှစ်တွင်းပါကစ္စတန်နိုင်ငံမှာအလုတ်ကင်ပေါင်း9000ကျော်ဖန်တီးပေးနိုင်ခဲ့သလိုပါကစ္စတန်ရဲ့စီးပွားရေးတိုးတက်မှုကိုလည်းမြှင့်တင်ပေးနိုင်ခဲ့ပါတယ် CPEC စီစဉ်ရဲ့ဒုတိယအဆင့်စီမံချက်တွေကိုလာမယ့်သတင်းပတ်တွေအတွင်းမှာပဲစတင်မှာတော့မယ်ပါကစ္စတန်မှာအထူးစီးပွားရေးဇုန်တွေကိုတည်ဆောက်မဲ့အစည်းအဝေးပါ အာဖဂန်နစ္စတန်နိုင်ငံအတွက်လုံနိုင်ဆောင်ရည်တွေမြင့်တင်ပေးနိုင်အောင်တင်နန်းပေးတာတွေကိုတရုတ်ဘက်ကအစပိုင်းမှာလှုပ်ဆောင်မှုရှိပါတယ်။ပါကစ္စတန်နဲ့အာဖဂန်နေဇတ်မျိုးကြီးတွေဖြစ်ကြတဲ့ဂျလာလာဘတ်နဲ့ခန္ဒဟာတို့အကြားချိတ်ဆက်ပေးတဲ့လမ်းမကြီးဖောက်လို့ရမှာလေ။တရုတ်ဘက်ကငွေချေးထောက်ပံ့ပေးဦးမှာပါ။အမေရိကန်ကောင်းဆောင်တဲ့တခြားတိုင်းပြည်တွေက CPEC စီစဉ်နေတဲ့ပတ်သက်ပြီးတော့အချိန်မတန်ပဲလုပ်နေတယ်ဆိုပြီးဝေဖန်တာတွေတန်မြတ်ဝင်တာတွေရှိနေပေမဲ့လေ CPEC စီစဉ်ရဲ့ပထမအဆင့်ကတော့အောင်မြင်စွာပြီးဆုံးတော့မှာပါလို့ပါကစ္စတန်အထက်လွှတ်တော်နိုင်ငံရေးရာကော်မတီရဲ့အကြီးအကဲမူရှာဟိဟူဆိုင်ကပြောပါတယ
် Now the time has come for CPEC to move beyond Pakistan and China
အခုချိန်ဟာ CPEC အစီအစဉ်နေနဲ့ပါကစ္စတန်နဲ့တရုတ်နိုင်ငံတွေကိုကြော်လွန်ပြီး82လုံးဆောင်ရမယ်အချိန်ပါအာဖဂန်နစ္စတန်ကိုဦးတည်ပြီး CPEC အစီအစဉ်ကိုတိုးချဲ့လုံးဆောင်ပေးပါတယ်အကြောင်းလဲဆိုတော့ဒီသုံးနိုင်ငံနဲ့ဆက်ချင်းဆက်ဆက်နေတာကြောင့်ပါသဘာဝအရရောခြေပွားရေးယဉ်ကျေးမှုနဲ့ပထဝီအနေအထားရပါဆက်နွယ်မှုတွေရှိနေပါတယ်
CPEC စီစဉ်နဲ့အာဖဂန်ပါလာရေးမှာတရုတ်ရဲ့အခန်းကဏ္ဍကတိတ်ပြီးတော့အရေးကြီးတဲ့အကြောင်းတရုတ်နဲ့ပါကစ္စတန်ဆက်ဆံရေးကတိတ်ကောင်းနေုံနဲ့မကအာဖဂန်နဲ့ပတ်သက်ပြီးတရုတ်ရဲ့ဝင်ရောက်ဆက်ဖက်မှုတွေကလည်းတမိုင်းမှာမရှိခဲ့သလိုအာဖဂန်ကလည်းတရုတ်ပေါ်မှာမကောင်းမြင်တာမျိုးမရှိဘူးလို့မရှာဟိဟူဆိုင်ကပြောပါတယ်တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ CPEC စီစဉ်တွေကဖွံ့ဖြိုးတဲ့နိုင်ငံတွေအတွက်အကျွေးတင်ကျွန်ဖြစ်စေတဲ့အစီအစဉ်တွေဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးမားလာအောင်လုပ်နေတဲ့အစီအစဉ်လေးဆိုပြီးဝေဖန်မှုတွေရှိနေပေမဲ့ဒီလိုဝေဖန်တာတွေကမမှန်ပါဘူးလို့ပါကစ္စတန်ရောတရုတ်အရာရှိတွေကပါညှင်းဆိုကြပါတယ်တရုတ်နိုင်ငံကောင်းစားတာကိုသဘောမကျတဲ့သူတွေလည်းရှိတယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သံမတ်ယောက်ချင်းကပြောပါတယ
် There is a kind of force in the world
တရုတ်နိုင်ငံတူတက်မြင်မလာတာကိုမမြင်လို့တဲ့အာဓုကဘာမှရှိနေပါဘူးသူတို့ကတရုတ်နိုင်ငံကြွယ်ဝချမ်းသာမှုကိုမမြင်လို့ကြပါဘူးဒီလိုပါပဲပြုံးနဲ့ပါကစ္စတန်အကြားဆက်ဆံရေးကောင်းလာတာကိုလည်းမမြင်လို့တဲ့သူတချို့ရှိပါတယ်။အဲ့လိုမကောင်းမြင်နေကြတဲ့သူတွေရှိနေတယ်ဆိုတော့ကျွန်တော်တို့သတိထားမှာပါ
။အခုသတင်းပတ်ထဲမှာပဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်အစ်စ်အင်မရန်ခမ်တရုတ်နိုင်ငံကိုပထမဆုံးချိန်တရားဝင်ခီးစဉ်နဲ့ရောက်လာဖို့ရှိပြီးဒီခီးစဉ်ကတရုတ်နဲ့ပါကစ္စတန်အကြားပို့ပြီးတော့မြင်မာတဲ့ဆက်ဆံရေးအစ်စ်တွေကိုဖန်တီးရလဲရောက်မှာပါလို့ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သံမတ်ယောက်ချင်းကပြောပါတယ်။
ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်အခုတော့ဆက်သွယ်မေးမြန်းတာတစ်ခုကိုတင်ဆက်ပေးပါမယ်2018ခုနှစ်အတွက်အိုကလာဟိုမာတက်ကသူအမျိုးသမီးနဲ့ကြားမဒန်းတူရေးဆိုင်ရာလေးလာရေးဌာနကချီးမြှင့်တဲ့လူ့ခွင့်ရေးဆိုင်ရာဆုဖြစ်တဲ့ Clyde Snow Social Justice ဆုကိုမြန်မာနိုင်ငံကလူ့ခွင့်ရေးကာကွယ်လှုပ်ရှားသူလည်းဖြစ် Smile Education Foundation ကိုတည်ထောင်သူဖြစ်တဲ့ကိုမျိုးဝင်းကိုပေးအပ်ခဲ့ပါတယ်ဆုချင်းငွေဖြင့် American Dollar 5,000 လဲပါဝင်ပါတယ်မနေ့ကကြားတာပရင်းနဲ့ညံ့နေပိုင်းအိုကလာဟိုမာတက်သူစူပီဝဲအခမ်းအနားမကျင်းပခင်မှာဆူရရှိတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နီကကိုမျိုးဝင်းကိုဆက်သွင်းမေးမြန်းရမှာသူကအခုလိုစပြီးတော့ပြောကြားခဲ့ပါတယ
်။အဓိကတော့သူတို့ကဘယ်သူလိုပေးလဲဆိုတော့ဒီလူခွေရေးစ조사သူတွေအထူးသဖြင့်အတန်မဲတဲ့သူတွေဘက်ကနေအတန်ထုတ်ပေးတဲ့လူတွေနောက်တစ်ခုက grass root အခြေခံလူဖွဲ့စည်းရနေစပြီးတော့ဟိုးအပေါ်အထိ advocacy နိုင်ငံတကာအထိလုပ်နေတဲ့လူမျိုးကိုသူတို့ရွေးချယ်တာပေါ့အရင် high level ကြီးပဲလုပ်နေတဲ့လူမျိုးလည်းမဟုတ်ဘူး။grass root တခုတည်းမှာလောက်တဲ့လူမျိုးလည်းမဟုတ်ဘူးအဲ့လိုမျိုးဟာ ਨੇ match ဖြစ်တယ်ဆိုပြီးတော့မှဒီနေ့တို့ဒီ awarding committee ကနေပြီးတော့ကျွန်တော်ကိုရွေးတာပေါ့ဒုတိယတစ်ချက်ကတော့သူရွေးရတဲ့အထက်မှာဒီလိုအလုပ်တွေလုပ်လို့ကြည်တွင်းမှာလူတွေရဲ့ဖြစ်တည်ဝေဖန်ခြင်းခံရတာတို့အဲသူ့နိုင်ငံမှာဟိုသူ့ရဲ့လုံခြုံရေးအတွက်ကိုဟိုနည်းနည်းလေးပို့ပြီးတော့မှဆိုရင်ပြင်ဖြစ်ရတဲ့လူမျိုးတွေကိုအဲလည်းသူတို့အဲ့လိုမျိုးစဉ်းစား criteria အနေနဲ့ထည့်သွင်းစဉ်းစားရမှာပါခဲ့တယ်လို့ပြောပါတယ်
ဟုတ်ကဲ့ဒီအခုကိုမျိုးဝင်းတို့ Smile Education Foundation အနေနဲ့ဗမာပြည်ထဲမှာအဲ့လိုလှုပ်ရှားနေရတဲ့အနေထားပေါ့နော်အထူးသဖြင့်ဒီဘာသာပေါင်းစုံချစ်ချည်ရေးကိစ္စတွေပါတဲ့လူခွင့်ရေးကာကွယ်ပေးရေးပေါ့လေအဲ့ဒါတွေကိုလည်းဟိုလှုပ်ရှားနေတဲ့အဖွဲ့အစည်းလေးဖြစ်တဲ့ခါကျတော့ဗမာပြည်ထဲမှာဒီလိုလှုပ်ရှားနေရရင်ပတ်သက်ပြီးတော့ဟိုဘလို့အခက်အခဲတွေရင်ဆိုင်ရသလဲရှင်
အဓိကကတော့ကျွန်တော်တို့ပြည်တွင်းမှာလှုပ်ရှားတာတော့တကယ်ကျွန်တော်တို့ကမြန်မာနိုင်ငံမှာဒီလွတ်လပ်စွာကိုယ်ပွဲယုံကြည်မှုတို့ကျွန်တော်တို့နိုင်ငံမဲမှုပြဿနာပေါ့နော် stateless ပြဿနာပေါ့ကိုယ်ပွဲယုံကြည်မှုကိုအခြေခံပြီးတော့လူတွေကနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးငင်းပယ်ခံနေရတာတွေဟိုခြံလှက်ခံရတာတွေကြံ့ကြာခံနေရတာတွေရှိနေတယ်လေအဲ့ဒီအပိုင်းတွေကိုကျွန်တော်တို့လုပ်တယ်နောက်တစ်ခုကတော့ဒီ social cohesion ကိုအခြေခံပြီးတော့ဘာသာပေါင်းစုံတဟတာဖြစ်မှုကိုကျွန်တော်တို့အားပေးရလုပ်ငန်းတွေလုပ်တယ်နောက်ဒီအမှုတကားအန်ဒီရရှိတဲ့ဇကားတွေကိုပြန်ပြီးတော့မှကျွန်တော်တို့က moderate price ကနေပြန် fort ထုတ်ပြီးတော့ဒါကိုကိုဆောင်ရွက်ချေးဆိုရယ်လုပ်ခဲ့တယ်လုပ်ကြတော့အဲ့ဒါကိုကျွန်တော်လုပ်ကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်ခဲကတော့အဓိကကတော့နံပါတ်1ကဒီမူဝါဒဆိုင်ရာ အသာအစီအစဉ်လေးလို့ကျွန်တော်မြန်မာတင်မြင်ပါတယ်။တချို့မြို့တွေမှာကျွန်တော်တို့အစီအစဉ်တွေလုပ်တယ်။အဲ့ဒီအစီအစဉ်တွေကတော်တော်လေးကိုပြည်သူလူထုကလည်းနှစ်မြို့တည်းဘာသာပေါင်းစုံကလည်းအားပေးတယ်။ဒါပေမဲ့တကယ်တမ်းလုပ်ပိုင်ခွင့်ရဖို့ပါမစ်ရဖို့အုပ်ချုပ်သူများရဲ့အဟံတားတွေကကျွန်တော်မှအတိုင်းအတာတစ်ခုတည်းရှိခဲ့တယ်တစ်ချက်က။နှစ်ချက်ကကြတော့နောက်ပိုင်းမှာဒီမြန်မာနိုင်ငံမှာဒီအမျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့လူအုပ်စုတွေကိုတကယ် racist ဖြစ်တယ်ပေါ့နော်လူမျိုးစွဲကြီးတဲ့အဲလူမျိုးဘာသာအခြေပြုတဲ့အဲနိုင်ငံရေးဝါဒပို့ပြီးတော့မှထွန်းကားတဲ့ထွန်းကားလာပြီးတော့အဲ့ဒါကိုကျွန်တော်တို့က negative ဘက်ကနေပြီးတော့မှ implement လုပ်လာတဲ့အခါကျတော့တချို့သောဒီလိုမျိုးကျွန်တော်တို့ social cohesion တို့ကျွန်တော်တို့ဒီနိုင်ငံမဲမှုပြဿနာကိုပြန်လည်ကင်တွယ်တာတို့လုပ်တဲ့အခါမှာကျွန်တော်တို့အဲ့လိုမျိုးအမျိုးသားရေးလိုအမိခံတဲ့ပုံစံတွေရဲ့နောက်ရှက်အသားစီးရတယ်ကျွန်တော်တို့မှရင်ဆိုင်ရတာရှိတယ်ပေါ့နော်တတိယတစ်ချက်ကတော့ဒုခွေရေးကာကွယ်စောင့်ရှောက်သူတယောက်အနေနဲ့လှုပ်ရှားတဲ့နေရာမှာတော့ကျွန်တော်တို့လီမောင်းစုံနဲ့တိုက်ခိုက်တာတွေခံရတယ်နာမည်ဖြတ်တာမျိုးတွေခံရတယ်ဟိုတစ်ခါပြန်ကြားတဲ့အခါမှာဟိုကျွန်တော်တို့ကနေပြီးတော့ဟိုလုပ်တဲ့အလုပ်တစ်ခုကယူရချက်ကတခုဒါပေမဲ့ဟို misinterpret ပေါ့နော်လွဲမသွားဘာသာပြန်ဆိုပြီးတော့ကျွန်တော်တို့တိုက်ခိုက်တာမျိုးတွေခံရတယ်ဒီနောက်ပိုင်းကျွန်တော်တို့ရဲ့လုံခြုံရေးပါသတိပြုပါတယ်
ဟုတ်ကဲ့ခုနိုင်ငံတကာကအတိအမှတ်ပြုတဲ့ဆုတဆုဖြစ်တဲ့ဒီ Social Justice Award ပေါ့နော်ဒီဆုကိုရရှိပြီးတဲ့နောက်မှာကိုမျိုးဝင်းဘာဆက်လုပ်ဖို့ရှိလဲရှင
်ကျွန်တော်တို့ကတော့ဟိုလုပ်နေတဲ့အရင်တိုင်းပဲဆက်လုပ်နေမှာပဲပေါ့လေဘာမှတော့အထူးကြီးတော့ဒီဟိုပြောင်းတာမျိုးတော့မရှိဘူးပေါ့လေဒီဆုကတော့လုံရင်ခိုင်ရင်လည်းဟိုမမျှော်လင့်မဲနဲ့ဟိုသူတို့ကခေါ်ပေးလို့ရတဲ့တဘောပါဒါပေမဲ့ဆုရတဲ့အခါမှာတော့အခုတော့ရှိတာပို့ပြီးတော့တွန်းအားလေးတခုရှိတာပေါ့ကျွန်တော်တို့ရှင်မှာဘလို့မဆိုကျွန်တော်တို့ကောင်းတဲ့အလုပ်တွေဘလို့မဆိုလူတွေအပေါ်မှာရက်တည်ပြီးလုပ်တော်ညာလဲပဲခုနလိုကျွန်တော်တို့ပြည်စရိယာပေါ့နော်တကယ်ဟိုအပနာပအပြောဆိုခံရတာရှိတဲ့ခါကျလူကလူသားပြည်ပြီးတော့တခါတည်းကြားတဲ့ခါမှာစိတ်တက်ကြတာတို့ဟိုစိတ်တန်အရတာမျိုးတို့ရှိပါတယ်ဒီလိုမျိုးနိုင်ငံတကာကနေပြီးတော့ဒါကိုကျွန်တော်တို့အသိမှတ်ပြုပြီးတော့ဆုတ်ခေါ်ပေးတဲ့အခါကျတော့နည်းနည်းလေးတော့စိတ်ထဲမှာနည်းနည်းလေးတော့ခွန်အားလေးရပါတယ်ပို့ပြီးတော့တော့အားဖြည့်ဆောင်ရသွားမှာပါ
မင်းရင်နဲ့ဆက်တွေ့မြင်မြင်ပြီးတော့တင်ပြထားတာဖြစ်ပါရယ်ခင်ဗျာတော်ရစီမခင်ဗျာအခုနိုဝင်ဘာလလယ်မှာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ပေးအစီအစဉ်စတင်မှာဖြစ်တယ်လို့အောက်တိုဘာလ30ရက်နေ့ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပူးတွဲကြေညာခဲ့တဲ့အပေါ်မှာအလုံးမဲ့စိတ်ပြစ်မိတဲ့အကြောင်းဗြိတိန်နိုင်ငံအခြေစိုက် Free Rohingya Coalition ရိုဟင်ဂျာလွတ်မြောက်ရေးညွန်ပေါင်းအဖွဲ့ကမနေ့ကပြောကြားခဲ့ပါတယ်အရင်1988ခုနှစ်မှာတကြိမ်နောက်ပြီးတော့1992နှစ်အခုနှစ်နဲ့1993ခုနှစ်ဒီမှာရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုအစုလိုက်ပြုံးလိုက်ပြန်ပို့ခဲ့တဲ့ဖြစ်ရမျိုးတွေရှိခဲ့ပြီးတော့အဲ့ဒီတုန်းကနိုင်ငံတကာကျေးဝေဥပဒေနဲ့အညီဘင်္ဂလားဒေ့ရှ်ရောမြန်မာနိုင်ငံကပါဆောင်ရွက်ခဲ့တာမျိုးမတွေ့ကြရဘူးလို့ဖွဲ့ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်အခုဒီချိန်မှာလည်းဒုက္ခသည်တွေနေရပြန်ရေးလုံခြုံစိတ်ချရတဲ့အခြေအနေမရှိသေးဘူးလို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကနေဝန်ဝင်ပြောဆိုနေကြပေမဲ့နိုင်ငံအစိုးရတွေကဒုက္ခသည်ပြန်ပို့ရေးအတင်းကျပ်ဆောင်ရွက်နေတဲ့အပေါ်မှာအဖွဲ့အနေနဲ့အလေးနဲ့ကန့်ကွက်တဲ့အကြောင်းကြေညာချက်မှာရေးသားထားပါတယ်ခင်ဗျာအခုတော့နောက်ထပ်သတင်းတော်တစ်ပုဒ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်မြန်မာနိုင်ငံရှမ်းပြည်နယ်မဲမိုင်းရောင်းဒေသကနေထိုင်းမြန်မာနယ်စပ်ကိုဖြတ်ကျော်ပြီးတော့တည်ဆောင်လာတဲ့ကာလာတံပိုးဘက်ငွေတန်း200ဘူးလောက်တံပိုးရှိတဲ့ဘင်းပြူတွေကိုအောက်တိုဘာလ31ရက်နေ့ကချင်းပိုင်မြို့လေကောင်မှာထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်ဘင်းပြူတွေတေလာသူရှမ်းမျိုးလူမျိုးတဦးနဲ့လက်ခံရယူမဲ့ထိုင်ဝမ်နိုင်ငံသား3ဦးကိုဖမ်းဆီးခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမှာဘင်းပြူရောင်းဝယ်နေကြတဲ့အကြီးဆုံးမောင်ခိုကိုင်းကိုဖမ်းမိတာဖြစ်တဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။အကြောင်းစုံကိုမအေးမှသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
။အောက်တိုဘာလ31ရက်နေ့ကထိုင်းနိုင်ငံမြောက်ပိုင်းအမှတ်9ဒေသရဲတပ်ဖွဲ့နဲ့စစ်ထောက်လမ်းရေးတွေဟာချင်းမိုင်မြို့လေကညစည်းမှာငွေရောင်ပစ်ကတ်ကားတစ်စီးကိုပိတ်ဆို့ပြီးဘင်းပြူတွေကိုဖမ်းဆီးခဲ့တာပါ။ကားမောင်းလာသူဟာချင်းရိုင်ခရိုင်ဖံမြို့နယ်မှာနေထိုင်နေတဲ့နိုင်စီခါဆိုတဲ့ရှမ်းတိုင်းရင်းသားတဦးဆိုပြီးထိုင်းရနာပိုင်တွေကထုတ်ပေါ်ပြောဆိုခဲ့ပါတယ်။သူမောင်းလာတဲ့ကားရဲ့နောက်မှာအနက်ရောင်838နဲ့ထုတ်ထားတဲ့ဘင်းပြူကီလို80ကိုဖမ်းဆီးခဲ့ပါတယ်။ဒီနောက်မှာတော့ချင်းမိုင်မြို့မှာဘင်းပြူတွေကိုလက်ခံသေးရဖို့အတွက်စောင့်ဆိုင်နေတဲ့ထိုင်ဝမ်နိုင်ငံသား3ဦးကိုပါစစ်တိုက်ဖမ်းဆီးခဲ့ပါတယ်။အခုဖမ်းဆီးမိခဲ့တဲ့ဘင်းပြူကိုင်းဟာထိုင်းမြန်မာနယ်စပ်ကဘင်းပြူတွေကိုနိုင်ငံတကာကိုတဲထုတ်ယူနေတဲ့အကြီးဆုံးကမ်းဖြစ်တယ်ဆိုပြီးအမှတ်9ဒေသချင်းရိုင်ခရိုင်ရဲမှူးဝါရဖုံးကံမလန်ကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်။သူပြောသွားတာကတော့ထိုင်ဝမ်နိုင်ငံသား3ဦးကိုကျွန်တော်တို့စောင့်ကြည့်နေတာကြာပြီးဒီရှမ်းလူမျိုးကအဲ့ဒီ3ယောက်ကိုဘင်းပြူတွေကိုလာပို့တဲ့အချိန်မှာကျွန်တော်တို့ဖမ်းလိုက်တာပါဒီထိုင်ဝမ်နိုင်ငံသားတွေကအခုလိုမျိုးဘင်းပြူတွေကိုပ ปีบ้าก็สะดวกไปปนนี่ล่ะจ้าพี่ดีกันหาไทม์เหมี่ยวไปมาอี้ซงเบ็งบิวหม่องโคไกแล้วဖြစ်တယ်သူတို့เนี่ยပတ်သက်ဆက်နွယ်နေသူတွေကိုလည်းဆက်ပြီးတော့အရေးယူသွားဖို့ရှိပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်ဝမ်နိုင်ငံကူစာအုပ်တင်နဲ့ထိုင်းနိုင်ငံအတွင်းကိုဝင်ရောက်လာပြီးဘင်းဘူတွေကိုလက်ခံဖို့စောင့်ဆိုင်းနေသူ၃ဦးကတော့ပိုဇင်ချောင်းချန်တီကူနဲ့ဦးဆောင်ရှန်ဆိုတဲ့ထိုင်ဝမ ဒီဘေးပြူတွေဟာမြန်မာနိုင်ငံရှမ်းပြည်နယ်မန်ရောက်ဒေသကနေတည်ယူလာတာဖြစ်တယ်ဆိုပြီးအမှန်ငါဒေသရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီကြတဲ့ရက်ကတော့ထိုင်းနိုင်ငံမြောက်ပိုင်းမှာစိတ်ကြွတေးကြတန်ပေါင်းများစွာမိခဲ့ပြီးတဲ့နောက်ပိုင်းထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာနေထိုင်နေသူထိုင်းနိုင်ငံသားမူရစ်တရားခံပြည်ထောင်စုအနေအငူအထူးတပ်ဖွဲ့ဝ
ဖြစ်ပါတယ်အခုဆိုရင်ထိုင်းဆိုရအနေနဲ့ထိုင်းမြောက်ပိုင်းကနေမွေးရစီဝါတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွစီပြအလုံးရေတန်းပေါင်း280လီပါရှိသွားပြီဖြစ်ပါတယ်ရှင်စိတ်ကြွစီတွေအများပြားဖမ်းမိနေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမှာဒီကြားတော့ဘင်းပြူတွေဖမ်းမိတဲ့အကြောင်းကိုမအေးမှပြောပြသွားတာဖြစ်ပါတယ်ဟုတ်လဲမအေးမှရေနောက်ထပ်သတင်းတော်တွေဘက်ကိုတင်ဆ ကနိုဝင်ဘာလ၁ရက်နေ့မနေ့ပိုင်းကစပြီးတော့ဝင်ရောက်ရှာဖွေစစ်ဆေးမှုတွေပြုလုပ်နိုင်ရမှာမြန်မာရွှေပြောင်းအလို့သမား300ကျော်ဖမ်းခံခဲ့ရပါတယ်။သတင်းတော်ကိုဆက်ပြီးတော့နားဆင်ပါခင်ဗျာ
။မဲဆောက်မြို့လူဝင်မှုကြီးကြပ်ရေးတပ်ဖွဲ့ဝင်တွေအမှတ်14ခရီးသွားလာရေးရဲတပ်ဖွဲ့နဲ့နေကြားဆောင်တက်364တပ်ဖွဲ့ဝင်တွေပါအားဖြည့်ထားပြီးမဲဆောက်မြို့နယ်အတွင်းမှာတရားမဝင်နိုင်ငံသားတွေလုံးဝကင်းစင်ရမယ်ဆိုတဲ့အထက်ကညွှန်ကြားချက်နဲ့အခုလိုမျိုး Operation X-ray Law Foreigner လို့ခေါ်တဲ့နိုင်ငံသားတွေကိုပိုက်ဆိုင်တိုက်ရှာဖွေရှင်းလင်းမှုတွေလုပ်ခဲ့တာပါဒီလိုရှင်းလင်းမှုတွေအတွင်မြန်မာရွှေပြောင်းလူသမား300ကျော်ဖမ်းဆီးခံခဲ့ရကြောင်းရောင်ကြီးဦးလူသမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ
်အထမ်းကြီးနဲ့ပတ်သက်တဲ့ကိစ္စတွေကဖြစ်တဲ့နေရာတွေကနော်ဂီဖားမှာမနေ့ပိုင်းကနေပြီးတော့ဖမ်းတာရှိတယ်နောက်ခါကျတော့မဲပလွားကွင်းဇီးဘက်ပေါ့နော်လွားဇီးဘက်ကအကျော်မှာရှိတဲ့ကျက်ကွက်ဒီမှာဖမ်းတာရှိရဲ့နောက်ခရဲတန်းမှာဖမ်းတာရှိတယ်ကျွန်တော်တို့ကြားတာတော့ဒီ300ကျော်တော့အတိအကျကြားတယ်300ကျော်လောက်ရှိတယ်ဒီလူကြီးကဖမ်းကြီးနဲ့ပတ်သက်ပြီးဒီနေ့မှာနိုဝင်ဘာလ10ရက်နေ့မှာဖမ်းကြီးရမှာဒီနေ့မှာရှိပြောင်းလူသမားတွေ300ကျော်လောက်ရှိတယ်ပေါ့နော်အဲ့ဒီမှာပထမစပြီးတော့ဒီလက်မှတ်ကိစ္စရနိုင်ငံသားတွေကိုပုံစံချပြီးတော့ကျတော့ဖမ်းကြီးတာတွေလောက်300ကျော်တော့100ကျော်လောက်ပဲရှိတယ်ခုကကြိမ်နေတည့်ရက်တည်းမှာပဲဆိုတော့300ကျော်ဆိုတော့ဒါအခါတိုင်းကျပိုများလာတာပေါ့နော်အမ
နေရာ၆နေရာမှာဖမ်းဆီးလိုက်တဲ့မြန်မာနိုင်ငံသား320ကျော်ထဲမှာအထောက်အထားရှိသူတွေလည်းပါဝင်နေတာရှိနေပါတယ်။ဒါပေမဲ့အထောက်အထားရှိပေမဲ့လက်မှတ်မှာရှိတဲ့အထောက်အထားနဲ့အလုပ်နေရာလွဲချော်နေရင်လည်းထိုင်းဥပဒေအရအရေးယူမှုတွေလုပ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။အားလုံးကိုတော့လူဝင်မှုကြီးကြပ်ရေးအချုပ်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးညနေပိုင်းအထိတော့ပြန်လွှတ်ပေးတာမျိုးတွေတော့မရှိသေးပါဘူး။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဟာထောက်ထွင်းမှုတွေ၊နှောင်းကစားမှုတွေ၊ဝိရစေဝါမှုတွေ၊ဒူကုံကူးမှုတွေစတဲ့မှုခင်းတွေများလာနေတာကိုရော့ကျသွားအောင်စီမံချက်နဲ့စစ်ဆေးဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကဆိုပါတယ်။အခုရက်ပိုင်းအတွင်းမှာပဲမဲဆောက်ရဲအချုပ်ကနေတရုတ်နိုင်ငံသားတရားခံပြေးနှစ်ဦးလွတ်မြောက်သွားခဲ့တာကြောင့်လည်းမဲဆောက်မြို့ကတာဝန်ရှိတဲ့ရဲအရာရှိ6ဦးကိုစစ်ဆေးအရေးယူခဲ့ပါတယ်ရှင်
။ဒါကတော့ VOA သတင်းတော့မှတ်အေးမှာရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ယူအေအမေရိကန်တန်ခါတောက်ကြနေမနေ့ခင်အစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်ကြားမှာဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ။ VOE ရဲ့အစီအစဉ်တွေပေါ်ဝေဖန်ကြံပြုလို့ရဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ VOA တောက်ကြာနေတဲ့ Netflix အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေစေအတန်လိုင်းတွေအပြင်လိုင်းလမီတာ190 kHz 1509ကတိုးချဲ့ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့မနက်ခင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ဟိုလက်သေးကြီးကထုတ်လိုက်မယ်ဆိုရင်လက်ချောင်းကြီးကောင်းတွေကငကိုလုံးနေတဲ့အလုပ်တွေကိုမလုပ်နိုင်ဘူး။လက်သေးကြီးတွေကထိတ်ဆိုးမှအမားအနေနဲ့ထောက်ခံပေးတ
ာ။ဒါတော့ခြေသေးလက်သေးထင်းသေးရင်အကြောင်းအပိုင်းတစ်ကိုကျမ်းမာရေးကဏ္ဍမှာတင်ဆက်ပေးမှာပါ။နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်နနခင်အင်္ဂလိပ်စာသင်ခန်းစာနေဆက်ဒေတာအခြေစိုက်တိုင်းရင်းသတင်းတောက်တည်ရဲ့သတင်းတိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းနားဆင်ရပါမယ်။အခုတော့နောက်ထပ်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဩစတြေးလျနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံတို့ကြားချုပ်ဆိုထားတဲ့ဒုက္ခသည်ရွှေပြောင်းအခြေချမှုဆန်ရသဘောတူညီမှုဟာတက်တန်းကုန်ဆုံးသွားပြီဖြစ်ပြီးတော့နောက်ထပ်အစ်စ်ထပ်ပြီးတော့တက်တန်းတိုးဖို့လည်းဖြစ်လာဝင်မရှိဘူးလို့လေ့လာသုံးသပ်သူတွေကယူဆနေကြပါတယ်။ Melbourne ကနေ VOA သတင်းတောက်David Boyle ဒေသင်းပူပေါ်ထားပြပူထားတဲ့သတင်းလွှာကိုဆက်ပြီးတော့တင်ပြပြပါမယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့ Australia အထက်လွှတ်တော်ခမန်းတွက်ချက်မှုဆိုင်ရာကြားနာပွဲမှာ Australia Green Party ရဲ့ခေါင်းဆောင်အထက်လွှတ်တော်အမတ် Richard Dynatali ကကမ္ဘောဒီးယားနဲ့ပြုလုပ်ထားတဲ့ဒုက္ခသည်ရွှေပြောင်းအခြေချရေးဆိုင်ရာသဘောတူညီမှုနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာန DFAD ကို PRP ပြောဆိုခဲ့ပါတယ်။ DFAD ရဲ့လူမောင်ခိုမှုနဲ့လူဝန်ကူးမှုဆိုင်ရာတာမတ်ကြီး Jeffrey Shaw ကတော
့ Senator the MOU expired on the 26th of September so it's no longer an option for refugees on
that. တလူတော်အမှတ်များခင်ဗျာ။နားလည်မှုစာချုပ်လောက်သဘောတူညီထားချက်ဟာစက်တင်ဘာ26ရက်နေ့မှာတက်တန်းကုန်ဆုံးသွားပါပြီ။ဒါကြောင့်ဒုက္ခသည်တွေနော်ရူးကျွန်းကနေကမ္ဘောဒီးယားနိုင်ငံကိုရွှေ့ပြောင်းအခြေချရေးကိစ္စဟာလည်းစဉ်းစားဖို့မလိုတော့ပါဘူး
။အဲ့ဒီရွှေ့ပြောင်းအခြေချရေးသဘောတူညီမှုဟာ Australia လူဝင်မှုဝန်ကြီး Scott Morrison နဲ့ကမ္ဘောဒီးယားတာဝန်ရှိသူတွေအကြား2016ခုနှစ်ကပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီအတွက်ဩစတြေးလျနိုင်ငံမှာဒေါ်လာတန်းနဲ့ချီပြီးတော့ကုန်ကျမှုဖြစ်စေခဲ့ပြီးဒုက္ခသည်လက်တဆုပ်စာလောက်သာကမ္ဘောဒီးယားနိုင်ငံကိုရောက်ရှိခဲ့သလိုခဏတာပဲခိုးလုံနေထိုင်ခဲ့ကြပါတယ်။နော်ရူးကျွန်းကနေဒုက္ခသည်တွေလက်ခံပေးရေးအကြောင်းပြုကအဂတိလိုက်စားပြီးတော့အာဏာရှင်ဆန်တဲ့ကမ္ဘောဒီးယားအစိုးရကိုအထောက်ပံ့ပေးရပါမလားဆိုပြီးဩစတြေးလျအပေါ်လူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ပြစ်တင်နေကြပါတယ်။ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကက်ဆော်ဖန်ကတော့ဒုက္ခသည်အရေးသဘောတူညီမှုဟာတက်ဝင်နေသေးရှိပေမဲ့ဒုက္ခသည်တွေကလည်းတိတ်ပြီးတော့စိတ်ဝင်စားမှုမရှိကြဘူးလို့ VOA ကိုပြောပါတယ်။သဘောတူညီချက်အဆုံးတက်ဖို့အတွက်အစီအစဉ်ရှိသေးပဲဒီစီမံကိန်းဟာတည်ရှိနေသေးဖြစ်ပါတယ်။ဒါပေမဲ့ဘယ်သူကမှမလာခြင်းကြပါဘူး။တစ်ဖက်အစိုးရရဲ့အနေနဲ့ဒီသဘောတူညီထားမှုကိုအဆုံးသတ်ဖို့အတွက်ဆွေးနွေးကြရဦးမှာဖြစ်တယ်လို့သူကပြောဆိုနေပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အစိုးရကိုဝေဖန်ပြစ်တင်ပြောဆိုနေတဲ့ကမ္ဘောဒီးယားအอสတြေးလျန်လွှတ်တော်အမတ်ဟုန်လင်းကတော့သဘောတူညီချက်ကိုအဆုံးသတ်ရေးကိုကြိုဆိုပါတယ်။အอสတြေးလျဒေါ်လာ55တန်းကုန်ကျခဲ့ပြီးဖြစ်တဲ့အဲ့ဒီအစီအစဉ်ကအလုံးမဖြစ်ဘူးဆိုတာကိုအားလုံးသိနေပြီလို့သူ့အနေနဲ့ယုံကြည်ကြောင်းသူကပြောပါတယ်။New South Wales တက္ကသိုလ်ကကမ္ဘောဒီးယားအရေးကျွမ်းကျင်သူကာလီတယာကလည်းဒီသဘောတူညီချက်ဟာဒုက္ခသည်တွေအတွက်ဘာမှအကျိုးမရှိတဲ့ကိစ္စဖြစ်တယ်လို့ပြောပါတယ
်။ Security and safety of these people, their status as residents of Cambodia was never determined.
ကမ္ဘောဒီးယားနိုင်ငံမှာနေထိုင်နေရှိတဲ့စင်တန်းကသူ့ရဲ့လုံခြုံရေးနဲ့အကာအကွယ်ပေးမှုတွေအပေါ်မှာဘာမှခံရမှာမအမခံထားတာမျိုးမရှိပါဘူး။သူတို့ပေါ်အကာအကွယ်မပေးလို့နိုင်ငံသားအဖြစ်မတတ်မှတ်လို့လဲကမ္ဘောဒီးယားဆိုအပ်အတွက်ဘာအကျိုးမျက်မှမထိခဲ့ပါဘူး
။နော်ရူးကျွန်းပေါ်မှာကလေးတွေကိုထိမ့်သိမ့်မထားဖို့နဲ့မကြခင်ကပုံမိုးပြီးတော့တိတာထင်ရှားလာတဲ့ကမ္ဘောဒီးယားဆိုရရဲ့အာဏာရှင်ဆန်တဲ့လုပ်ရည်တွေကြောင့်ဩစတြေးလျဆိုရပေါ်နိုင်ငံရေးဖိအားတွေပိုးပြီးတော့တိုးများလာနေပါတယ်။ဒါကြောင့်ဩစတြေးလျနိုင်ငံကဒုက္ခသည်တွေကိုကမ္ဘောဒီးယားနိုင်ငံကအခကျင်းဝင်ယူပြီးတော့လက်ခံရေးသဘောတူညီမှုဟာတကြောပြန်ပြီးတော့ပြုလုပ်ဖို့ဆိုတာဖြစ်လာဖို့မရှိတော့ဖြစ်နေပြီဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုရဲ့တောက်ကြရင်မနေ့ခင်း
ဒုတိယပိုင်းအစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်။အခုဆက်လက်နားဆင်ရမှာကတော့အင်္ဂလိပ်စာတင်ကားစာပို့ချချက်အစီအစဉ်မှာအမေရိကန်အီဒီယန်အတုံးနှုံးနေနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့မင်းတင်ပြမယ် idiom အတုံးက
break a leg
ဖြစ်ပါတယ်။စာလုံးပေါင်းကBREAK break ကချိုးတာ A ကတခုတချောင်း LEG leg ကခြေတော့ဆိုတော့စကိုက်ကွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲ့တဝိုက်ဒီဘယ်ကိုမရှင်းပြမီဒီအတုံးဆင်းတက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အရှင်ပြပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေ။ဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအတိပဲယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆုတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေ။တတိယတော့အောင်မြင်ပါစေအရှင်ပြပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအရှင်မပြေဖြစ်တဲ့အယူရှိပါလေ။ဒါကြောင့်မလို့ break a leg လို့တူကပြောလာတယ်ဆိုရင် idiom ဆိုရဲတဝိုက်ဒီဘေကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါလေဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါလေဒီတော့ရဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကတော့
It's important for our first performance tonight to be a successSo, break a leg, everybody.
ဒီညကမယ်ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကန်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
break a leg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom အသုံးနဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်လက်သေးခြေသေးတွေကအလှပကြည့်ကောင်းရုံအတွက်တမကပဲကျမရဲ့အတွက်လည်းအရေးပါတယ်လို့ရေပြအထူးတွေကထောက်ပြကြပါတယ်။လက်သေးခြေသေးတိဆောက်ပုံနဲ့ကြီးသွားပုံတွေဘလို့ရှိပြီးဘလို့လက္ခဏာတွေကိုစောင့်ကြည့်တဲ့ကအဖြစ်များတဲ့လက်သေးခြေသေးပြဿနာကိုဒီကဘလို့ရှိပါသလဲ။ဒီအကြောင်းလက်သေးခြေသေးထင်းသိမ်းရေးအပိုင်း1ဖြစ်မြန်မာနိုင်ငံကရေပြအထူးဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားတာကိုနားဆင်ပါခင်ဗျာ။
ဟုတ်ကဲ့ဒီကစစ်စစ်ဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီနေ့လက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့ဒီလက်သေးခြေသေးတွေဟာခန္ဓာကိုယ်မှာဘလို့အခန့်ခန္ဓာကနေပါဝင်နေလဲဆရာကြီ
းလက်သေးခြေသေးတွေဟာဒီခန္ဓာကိုယ်မှာသွားအရေးပါတယ်ဘလို့မျိုးလဲဆိုတော့သွားကျန်းမာရေးတွေမကဘူးဗျာဥမာကြီးရှုလို့ကောင်းတာလို့အလားပါတို့ဒီမှာလေဒီလက်သေးခြေသေးတွေဟာအာဝင်နေတာပေါ့နော်ဥမာလက်ပတ်သွန်ခြင်းနဲ့လက်သေးခြေသေးအလွန်ဆွဲဆောင်မှုရှိတယ်ဗျာဒါအောင်မလို့လက်သေးခြေသေးဆိုရင်ပြည်စီစလုံးနေတောင်မှတက်သက်ရှိတယ်အဲ့ဒါဒီမကောက်လက်သေးခြေသေးဆိုတော့ကိုယ့်ရဲ့ကျန်းမာရေးကိုထင်ဟန်ပြသနေတယ်မှန်တချက်လို့လည်းပြောလို့ရတယ်တခြားအရေးကြီးတဲ့လုပ်ငန်းဆောင်တာတွေလည်းရှိတယ်ဥမာရာပစ္စည်းတွေကိုကောက်နိုင်တဲ့အနည်းစိတ်လုပ်ငန်းတွေမှာဆိုတာလက်သေးတွေပါတယ်နောက်ကျွန်တော်ရဲ့အဓိကကင်တွေရဲ့လက်ချောင်းချီချောင်းတွေရဲ့ထိတ်တွေကိုတန်းမအောင်လို့ဒီလက်သေးရအဓိကထောက်ကန်ပေးထားမှားစီတာပေါ့နော်ဟိုလက်သေးရကထုတ်လိုက်မယ်ဆိုရင်လက်ချောင်းချီချောင်းတွေကငကိုလုံးနေတဲ့အလုပ်တွေကိုမလုပ်နိုင်ဘူးလက်သေးချီသေးတွေကထိတ်ဆိုးမှာအမှားအနေနဲ့ထောက်ကန်ပေးထားလို့ကျွန်တော်ရဲ့လက်ချောင်းတွေကလိုက်ပြီးတော့အလုပ်လုပ်နိုင်တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီလက်သေးချီသေးရဒီတိဆောက်ပုံနဲ့တို့ရဲ့ပုံမှန်ကြီးထွားပုံလေးရောနည်းနည်းရှင်းပြပေးလို့ရမှာ
လက်သေးခြေသေးဆိုပေမဲ့လက်သေးခြေသေးကဒီလက်ချောင်းခြေချောင်းအရေပြားဆဲတွေကပဲထွက်လာတာကျွန်တော်တို့အရေပြားမှာကရတင်ဆိုတဲ့ပရိုတင်းဓာတ်ရှိတယ်အဲဒီပရိုတင်းဓာတ်ကိုနည်းနည်းလေးမအောင်လုံးလိုက်တဲ့အခါကျရင်လက်သေးခြေသေးဖြစ်သွားတာပဲ အဲ့တော့အဲ့လက်သေးချီသေးတွေမှာပေါ်နေကြည့်လိုက်နေနေရတဲ့အပိုင်းကို knee plate လို့ခေါ်တယ်ဒါလက်သေးပြင်လို့ခေါ်တာပေါ့နော်အဲ့ဒီလက်သေးပြင် knee plate အောက်မှာရှိနေတဲ့လက်သေးအောက်ကရေကြောင်ကြောင့် knee pad လို့ခေါ်တယ်ဒီ pad ဆိုတာကျွန်တော်ဖိတ်တဲ့နေရာပေါ့နော်အဲ့ဒီလက်သေးဝင်နေတဲ့နေရာပေါ့နောက်ရေကြောင်ကိုလက်သေးလေးကထိုးဝင်ပြီးမြုပ်နေတဲ့အပိုင်းကို knee matrix လို့ခေါ်တယ်လက်သေးရဲ့အခြေပေါ့အထဲလေးကိုစိုက်ဝင်နေတာပေါ့နောက်တစ်ခါအဲ့ဒီလက်သေးအခြေလေးနားမှာကြည့်လိုက်ရင်ဖြူဖြူလာကြမ်းပုံလေးရှိတယ်အဲ့ဒါလက်သေးလာကြမ်းလန်ယူလာလို့ခေါ်တယ်တခါလက်သေးအခြေကိုဖုံးထားတဲ့ရေပြားလေးရှိတယ်ဟိုကပ်ပြီးပါပါလောက်လောက်လေးဖုံးထားအဲ့ဒါကူတီကဲလို့ခေါ်တယ်အဲ့အဲ့ဒီဒိနန်တဝိုက်ကရေပြားကိုတော့လက်သေးပန်းကိုနေဖူးလို့ခေါ်တယ်နောက်လက်သေးခြေလေးကြီးကြီးတော်ပုံရှိပြီးတယ်ဟိုသပင်းလိုပဲဒီလက်သေးကြီးကလက်သေးအခြေကနေကြီးတော်ရှိထွက်တယ်တပြေးပြေးနဲ့ကျမ်းမြတ်ရင်အပြင်ဒီရက်ကို 3.1 မီလီမီတာလောက်ဒါရှိလာတယ်။အဲ့မှာလက်သေးကခြေသေးရည်ပုံကြီးရှိတာမြန်တယ်။နောက်ဆောင်းရည်တဲ့နွေရည်ပြီးမှလက်သေးရှိအပုံမြန်တယ်။နောက်ညာဆန်းဆိုရင်ညာဘက်လက်သေးကပေဘက်လက်ထက်ညံ့ပုံရှိတယ်။နောက်ကိုယ်ကောင်ဆောင်ချိန်နဲ့တက်ကြီးပိုင်းအရွယ်ဆိုရင်တော့ယောက်ျားနဲ့မိန်းမကလက်သေးရှိတာညာသိမကွာဘူး။ဒါနဲ့ပုံမှန်အချိန်ဆိုရင်ယောက်ျားရဲ့လက်သေးခြေသေးရည်ကမိန်းမရည်ထက်ရှိတာပုံမြန်တယ်။အဲ့ဒါရေလို့အသက်ကြီးပြောအိုမင်းလာမှုတို့နောက်ယောဂဖြစ်တာတို့ဟော်မုန်းတွေမညီညာမှုတွေအဲ့ဒါတွေရတယ်ဒီလက်သေးရှိသေးရှိထွက်တာကိုအနည်းနဲ့အများသိအောင်မှုရှိပါတယ်အဲ့တော့သိအောင်မှုရှိတယ်ဆိုရင်လက်သေးရှိသေးတွေမှာပြဿနာဖြစ်လာပါပြဿနာဖြစ်လာရင်ဒီကိုယ့်ရဲ့နေ့စဉ်နေ့စဉ်ဒီဘာကိစ္စတွေကထိခိုက်နိုင်တာ
ပါဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီဒီနေ့ဒီဘာကိစ္စတွေကိုထိခိုက်လာနိုင်တဲ့ဒီအဖြစ်လဲများတယ်ပေါ့နော်ဒီလက်သေးရှိသေးကျက်တနာရည်ဆိုလို့ရှိရင်ဆရာအဓိကဘယ်ချက်တွေကိုဆရာထောက်ပြမလဲ
ဒီလက်သေးချီသေးကဘာပဲလုပ်လို့အများရန်ပါနေရတယ်ကြာဒီလိုဥစားလက်သေးဟိုလက်ဆွဲလေးငုတ်တာပဲဖြစ်စီတစ်ခုခုဖြစ်နေဖြစ်စီရှသွားတာပဲဖြစ်စီလက်သေးထိတ်လေးမှာပြင်နေရပဲဖြစ်စီကိုယ့်ရဲ့တကယ်နေ့စဉ်ပုံမှန်ဆောင်ရွက်နေတဲ့ကိစ္စတွေကပြက်ကနာဖြစ်လာအောင်ဥမာရာဝတ္ထုသေးသေးလေးတွေကိုင်တွေတာနန်းချောက်တာနောက်ထိတွေ့တာစတာတွေအားလုံးအောက်ချက်ဖြစ်တယ်ကလေးငယ်တွေမှာဖြစ်နေရတယ်အသက်ကြီးလေလေလက်သေးချီသေးပြဿနာရပုံဖြစ်များလာတယ
်ဟုတ်ကဲ့ဆရာအဲ့တော့အဲ့အဖြစ်များတဲ့ဒီလက်သေးချီသေးပြဿနာတွေကိုတစ်ခုချင်းစပြီးတော့ရှင်းပြပေးပါလား
အဲ့ဒီကုခန္ဓာမှာတည်ရှိနေတဲ့နေရာကြောင့်ဒီလက်သေးချီသေးကြီးကအလွန်ပဲထိခိုက်တယ်သူကခြေစွမ်းဆိုဘာပဲဖြစ်ဖြစ်သူနဲ့အရင်ထိတာပဲအဲ့မှာတကလိလာမှုစိတ်နှံကောက်ယူမှုတွေရဒီရပြဿနာတွေအားလုံးရဲ့ဆေးရခိုင်နှုန်းနောက်ကလက်သေးချီသေးပြဿနာတွေဖြစ်တယ်ဆိုပြီးတော့ထွက်လာတယ်ဆိုလိုချင်တာမနေဘူးပေါ့နော်အဲ့တော့ဒီလိုအိမ်မှာလည်းဟုတ်တဲ့ချိန်ချိန်မှာလည်းလက်သေးချီသေးမှာတစ်ခုခုဖြစ်ခဲ့ဘူးလေဆိုတာလည်းတွေ့တယ်အများကြီးကတော့သူ့အကြည့်ပြန်ကောင်းသွားတယ်ဒါတကယ်လို့ပြန်မကောင်းဘူးဒီတဲ့ကူဆူလာရင်တော့ကျန်းကျင်တဲ့ဒီကိုပြန်ဆက်တင်တာပေါ့နော်အဲ့တော့အဓိကလက္ခဏာတွေကတော့လက်သေးချီသေးပုံမှန်ပြောင်းတာဥမာချောနေတာနေတော့နေတာနောက်တစ်ခါအယောင်ပြောင်းတာနောက်ရောင်လာတာနာလာတာအဖြစ်အမဲလိုင်းတွေပေါ်လာတာမျိုးထူးထူးအဆင်းကြောင်းတွေဖြစ်လာတာမျိုးဒါမှမဟုတ်အရင်နဲ့မတူပဲတစ်ခုခုဖြစ်လာတာမျိုးဒါမျိုးတွေဆိုရင်တော့လက်သေးချီသေးမှာတစ်ခုခုဖြစ်နေပြီဆိုတော့ရေပြားလက္ခဏာတွေပေါ့နော်အဲ့ဒါမျိုးဆိုရင်တော့အကောင်းဆုံးကတော့ရေပြားပြောင်းအောင်နဲ့ပြဿနာတိုင်နေတာကောင်းပါလေ။ဘယ်တော့ပထမဆုံးပြောချင်တာကဒါလက်သေးချီသေးပြဿနာတွေထဲမှာဖြစ်များတဲ့ဥစ္စာကတော့ white spot ဆိုခေါ်တဲ့ဒီလက်သေးပွင့်တာပေါ့နော်။အဲ့ဒီလက်သေးပွင့်တာကအလုံးဖြစ်များတယ်။ဒီလက်သေးရဲ့အခြေပေါ့နေပက်လို့ခေါ်တဲ့လက်သေးအုပ်နေတဲ့နေရာကိုတန်ချင်လို့ပေါ်လာတာပါအဲ့တော့အဖြူဆက်ဒီပြည်ပြည်တွေဝိုင်းဝိုင်းလေးတွေအရင်နဲ့တွေ့ရတယ်အဲ့လိုဖြစ်ရင်လည်းတချို့ကစိုးရင်မျိုးလာပြတတ်တယ်ပေါ့နော်ဒါပေမဲ့တကယ်တကယ်တော့ဒီလက်သေးပွင့်နေဆိုတာကတော့စိုးရင်ပြာမရှိပါဘူး
ဟုတ်ကဲ့ဒီလက်သေးပွင့်ခြင်းနဲ့ပတ်သက်ပြီးတော့ကာကွယ်နေတဲ့အနေထားရှိတာဆရာ
လက်သေးအခြေပေါ့နော်နေပက်လို့ခေါ်တယ်အဲ့ညာတွေကိုဖိမိတာလို့စောင့်မိတာလို့တန်ဖြစ်လို့ဖြစ်တာဆိုတော့လက်သေးကိုစောင့်မိတာမျိုးလိုမျိုးမဖြစ်အောင်ပြည့်ဆိုင
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာ
ဒီတစ်ခုဖြစ်နိုင်တာကတော့လက်သေးခြေသေးတွေမှာသွေးကြည်ဥရဲ့အဆင်းတွေပေါ်လာတာပေါ့နော်ဒီလက်သေးအောက်ကအရေးရာမှာဆံပြင်းမှုသွေးကြောငယ်တွေရှိတယ်အဲ့ဒီသွေးကြောငယ်တွေပေါက်သွားရင်သွေးကြည်ဥရဲ့အဆင်းကြောင်းတွေပေါ်လာတာပါအများဆုံးဖြစ်တာတော့ထိခိုက်တိုင်းဟာဖြစ်တာကြောင့်ဖြစ်တာပါဒါမို့လေတချို့ဆေးတွေတောင်းနေတယ်သွေးကြည်တွေတောင်းနေတယ်တချို့သွေးနဲ့ပတ်သက်တဲ့ယောဂါတွေသွေးကြောပေါက်တဲ့ယောဂါတွေဆိုရင်လည်းဒီလိုမျိုးဖြစ်တတ်တယ် ဒါတွေကလည်းတိတ်ကုစရာတော့မလိုဘူးတဖြည်းဖြည်းနဲ့ကြာရင်တွေးချေဦးအစင်းလေးတွေအချိန်တိုင်းပျောက်သွားတတ်ပါတယ
်ဟုတ်ကဲ့ဆရာဒီသက်သက်တွေးချေဦးအစင်းတွေပေါ်လာတဲ့ပတ်သက်လို့ရောကာကွယ်နိုင်တဲ့အနေအထ
ားလို့ပဲတခါကလေးကြာရင်ဒီမှာကတကားဖွင့်လိုက်တဲ့အခါကျရင်ပရင်းမောက်ဖွင့်လိုက်တဲ့အခါကျရင်ညံ့မိတာပေါ့နော်အဲ့လိုမျိုးဆိုရင်အဲ့ဒီမှာတွေးကြောလေးတွေပေါက်တာမျိုးတွေးချေဦးရမှုဖြစ်တာပေါ့ထိခိုက်တိုင်အောင်အများဆုံးဖြစ်တာပဲအဲ့ကြောင့်ထိခိုက်တိုင်အောင်ဖြစ်အောင်ပြူးဆိုင်တယ်ဆိုရင်တွေးချေဦးအစင်းတွေလည်းမပေါ်ဘူးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝိမင်းတက်ဆက်တဲ့ကျမကြီးကနာကိုနားဆင်ခဲ့ရတာပါအခုတော့အပတ်စဉ်တိုင်းရင်းသတင်းလာအစီအစဉ်ကိုအလှည့်ပေးရအောင်ပါ VNI ဖွဲ့ဝင်နေကြတဲ့တာကသတင်းတောက်တွေစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်အတွင်းတိုက်ပွဲကြောင့်မြစ်ကြီးနားမြို့နယ်ဒရီနဒီစခန်းမှာခိုးလုံနေတဲ့စစ်ရှောင်800ကျော်ကိုပလတ်နာစစ်ရှောင်စခန်းပစ်ကိုပြောင်းရွှေ့နေရာချထားလိုက်ပါတယ်။ရှမ်းပြည်နယ်အတွင်းစစ်ရေးတင်းမာမှုကြောင့်ဒေသခံထောင်ကျော်လာရှိုးမြို့ပေါ်တိမ်းရှောင်နေရတယ်ဆိုတာနဲ့စစ်ဘေးရှောင်စခန်းတွေမှာခိုးလုံနေထိုင်နေရတဲ့ကချင်စစ်ပြေးဒုက္ခတွေတွေလုံခြုံစိတ်ချစွာနေရရင်းကိုပြန်နိုင်ချေအလားလာရှိနိုင်မလားဆိုတဲ့အကြောင်းတွေကိုကြားကြရမှာဖြစ်ပါတယ်။
ကျမမိကလျာမွန်ပါသတင်းတွေကိုနိုင်ကုန်းအိတ်နဲ့အတူတင်ဆက်ပေးသွားမှာပါရှင်မြမတမတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့ကြားတိုက်ပွဲကြောင့်ကချင်ပြည်နယ်အင်ဂျန်ရမျိုးနယ်ကနေတိမ်းရှောင်လာပြီးမြစ်ကြီးနားမျိုးနယ်မှာယာယီခိုးလုံနေသူစစ်ဆောင်800ကျော်ကိုအောက်တိုဘာလ24ရက်နေ့မှာပတောင်မြိုင်ကျေးရွာစစ်ဆောင်စခန်းအထက်ကိုပြောင်းရွှေ့နေရာချထားပါတယ်အရင်ဒရီနဒီစစ်ဆောင်စခန်းကနေတမိုင်နီးပါးကွာဝေးတဲ့ပါလနာရက်ကွက်တက်မှရှိတဲ့အတင်းတော်ပိုင်းမြေထဲမှာနိုင်ငံတကာကြက်ချင်ဒီကော်မတီအဖွဲ့ ICRC နဲ့ Guna Foundation တို့ကနေပြီးတော့ဆောက်လုပ်လှူဒန်းထားတဲ့စခန်းတက်ကိုပြောင်းရွှေ့တာတာပါပြီးခဲ့တဲ့မေလဆန်းကမြမတမတော်နဲ့ KIA ကချင်နွတ်လိုက်ရေးတမတော်တို့ကြားတိုက်ပွဲကြောင့်အင်ဂျန်ရံမြို့နယ်တွင်းမှရှိတဲ့ကြီးရွာ25ရွာကလူဦးရေ800ကျော်ဟာတရီနဒီစစ်ဆောင်စခန်းမှာတိမ်းရှောင်လာခဲ့တာဖြစ်ပါတယ်
။ရှမ်းပြည်နယ်တွင်လက်လက်ကန်စောက်ဖွဲ့ချင်းချင်းကြားနေမြေပြိုင်စူမူရေးစည်ရစ်တင်းမှမှုကြောင့်ဒေသခံထောင်ကျော်ဟာလာရှုမြို့ပေါ်ကိုဆွတ်ပြေးတိမ်းရှောင်နေရပါတယ်။အောက်တိုဘာလ23ရက်နေ့ကစပြီးလက်ကွန်ပိုင်းထိမြောက်ပိုင်းမဟာမိတ်စောက်ဖွဲ့ဝင်တွေနဲ့ရှမ်းပြည်သက်မတော် RCSS SSA ကြားစည်ရစ်ပြည်ပခတို့ဆက်တိုက်ဖြစ်ပွားလာနေလို့လာရှူမြို့နယ်နံမူမြို့ကြားမိုင်းရင်ကျွရအုပ်စုနဲ့အိနိုင်ကျွရအုပ်စုကဒေသခံဆောင်ကလန်းကဟာနေရာကနေထွက်ပြေးနေရတယ်လို့အမျိုးသားထုတ်တော်ကိုစလန်ဆိုင်းဝန်လျံခန်းကပြောပါတယ်။ဒါပြင်လာရှူမြို့ရှိဘက်မိုင်30กว่าဝေးတဲ့မိုင်းရကျွရအုပ်စုတွင်မှလည်းဆိုရသမတော်နဲ့တောင်းပလောင် TNL တပ်ဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားနေလို့ဒေသခံတွေနေရာကနေဆွတ်ပြေးနေရပါတယ
်။ရခိုင်ပြည်နယ်ရတိတောင်မြို့နယ်ဖြူချောင်းကျေးရွာမှာပါတီ3ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ရခိုင်ဒီမိုကရေစီဖွဲ့ချုပ် ARD နဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်ဆိုင်ဘုတ်တွေအောက်တိုဘာလ26ရက်နေ့ညအချိန်မှာဖြက်စီးခံခဲ့ရပါတယ်။ခုလိုဆိုင်ဘုတ်တွေဖြက်စီးခံရတဲ့အတွက်ကျေးရွာအုပ်ချုပ်ရေးမှူးကမြို့နယ်အုပ်ချုပ်ရေးမှူးကိုထူးခြားဖြစ်စဉ်ဖြင့်တင်ပြထားပြီးရဲတပ်ဖွဲ့ကလည်းလာရောက်စစ်ဆေးခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်။လာမယ့်နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ်ရပြရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာတခုတည်းလစ်လပ်နေတဲ့ရတိတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အမှတ်200အတွက်ရခိုင်မျိုးသားပါတီရခိုင်ဒီမိုကရေစီအဖွဲ့ချုပ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်တတိပုဂ္ဂလတဦးအပါဝင်စုစုပေါင်း၄ဦးဝင်ရောက်ရှင်းပြကြမှာဖြစ်ပါတယ်ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်ရချောင်းကျေးရွာနေ35နှစ်ဦးဝိတ်တန်းဟာအော်တိုဘာလ29ရက်နေ့ကမြင်းမြုပ်မိုင်းနင်းမိပြီးဒဏ်ရာဆိုးရင်ရတဲ့အခြေအနေရှိတာကြောင့်ရခိုင်ပြည်နယ်စစ်တွေမြို့ကိုဆေးကုသဖို့ပို့ဆောင်ခဲ့ရပါတယ်ဦးဝိတ်တန်းနဲ့ရွာသား5ဦးတို့ဟာတောထဲကိုထင်းရှာပြီးအပြန်လန်းခရီးမှာမြင်းမြုပ်မိုင်းနင်းမိလို့ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့ပလဲဝမြို့စစ်ဘေးရှောင်လူမှုကယ်ဆယ်ရေးအဖွဲ့မှအတွင်းရေးမှူးကိုကျော်အောင်ကပြောပါတယ် ပလဲဝမြို့နယ်ဟာရခိုင်တမတော်အေအေနဲ့မြမတမတော်တို့မကြာခဏတိုက်ပွဲဖြစ်ပွားလေးရှိတဲ့မြေစပ်ဒေသတွေမှာမြေမြုံမိုင်းတွေထောင်ထားကြတာကြောင့်ပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကလည်းတောထဲကဝအုရှာတဲ့မြို့သမီးတူမြေမြုံမိုင်းနေမိလို့တေဆုံးခဲ့ပါတယ်။
အခုသတင်းလာတွေကိုဆက်လက်တင်ဆက်သွားမှာပါ။နေရာစွန့်ခွာကစစ်ဘေးရှောင်စခန်းတွေမှာခိုးလုံနေထိုင်ကြတဲ့ကချင်စစ်ဘေးရှောင်တွေကိုအေးချမ်းလုံခြုံစွာနေရာရင်းကိုအမြန်ဆုံးပြန်နိုင်ရေးအသက်နိုင်ဆုံးကြိုးပမ်းထားမယ်လို့ကချင်ပြည်နယ်ကိုရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်အပေါ်ကချင်နိုင်ငံရေးဘာသာရေးခေါင်းဆောင်
Melu, Pilsudago, Jusu, Bemet, let the Luxon Yamel, Lunganuga, Tiga Jajang, Kachin Democratic Party, KTB, Ota, Ukunga, Onkanga, Kuru, Piovare,
the Pedro Cardi, the Oprah, W. Pilsu, the Sodoro, Pamiki, Jusu, Yaman, Panchi, and Dabeme, Pikeda, a Sigma, the Bota, Chusima, Doka, the Yaman, who are ye, Yinchangi, a dress, and Lupi, Hulu.
အထမအောင်ဆုံးအစိုးရအနေနဲ့တက်တာဟာအစိုးရရဲ့လက်အောက်မှာရှိရဆိုရင်သူကလည်းညွန်ကြားလို့ရတာပေါ့။အဲညင်းချမ်းကြီးကိုဒီစစ်ပယ်ရတက်တက်အပြစ်ခတ်ရစေကြီးကိုလုတ်ဖို့လုတ်အပ်တာပေါ့။ချက်ချင်းအကောင့်ထေပေါ်လာလိမ့်မယ်။လက်ရှိနိုင်ငံရေးစည်းရေးညင်းချမ်းရေးစုနှိမ့်မှုတွေအနေထားတွေရတော့ဒုက္ခတွေနေရာရဲ့မြန်ဆုံးပြန်လည်ရေးဆိုတာလုံးဝမဖြစ်နိုင်ဘူးလို့ကချင်ညင်းချမ်းကြီးကျို ไม่ใช่เนี่ยยินในอินเดียอากงเจ้าสีกงนี้มีชูพาราเรลเนี่ยเช่นนี้เลยแต่เราอะไรอย่างเงี้ยเราว่าออกมาบ้าอะไรอย่างเงี้ยเนาะทุกสิ่งทุกสิ่งในที่นี้สิ่งที่ชาวเนี่ยเปลี่ยนแปลงไปสุดแล้วมันเปลี่ยนอะไรกันรู้ยินใจยี่เพื่อการจะเสียยี่จริงใจไล่ผู้รู้อาเจ้าปีนี้ยินใจยี่เรื่องสังเวียนตัวเด็กก็ทบทวนในใจว่าเลย
ก็ชิมพินาด้วยชิมพินาเนี่ยนี่ท่าอย่างสุขภาพดีเนี่ยด้วยชิมพินาสุขสันต์จิมบัสีดีวิโลก็เช่นเช่นเคยอย่างพ่อเจ้าองค์ซาแต่การรู้ยาเสียดอกดอกตาคลังสันสงฆ์สุขภาพเลยไปสู่นี่เลยไอทีวีดีก็ต้องขอบอกสุขภาพเนี่ยคุ้มดีกับเรามากเสร็จแต่ก็ไปสู่อะไรสิ่งที่เราพามาไม่ได้นะเพราะสุขภาพเป็นสิ่งจงใจผู้ที่สมุดีก็เสร็จสิ่งนี้ต้องไปสวยดอก
แต่ก็รับใช้ในเรื่องชีวิตมาชีวิตส่วนจะนรกว่าจะเอาเจ้าลงชงยี่ตัวตัดที่มีชีวิตไอ้เราจีโอ้จุดตัวมาเราเปลี่ยนไงบุรุษเจ้ามีชีวิตเราจะนรกไอ้ลูกไอ้ใครอยู่เอาตัวบาลสกุลยังนี่ก็ชิมพินเนโกยาวชีลาเร่นั่งรอตามิงาปกุกันเลยก็ชิมพินเนสุยานี่นี่แหละเสียงลุยอ่ะแค่ไหนพิจารณาลุยรู้ว่าเชื่อดูผู้คนท่านชิมอยู่มันรู้ผู้คนเรียนสุนีติมยาผู้เปลี่ยนสุขเขาว่าเลยก็เช่นเสียงมีอาสุหาสุยาตามรอนะก็เช่นลุลายตามรอเก လုံးနေကြရတာဖြစ်ပါတယ
်။ဆက်လက်ပြီးတော့မွန်နိုင်ငံရေးအင်အားစုတွေမွန်ပါတီတွေပေါင်းစည်းပြီးတော့ဖြစ်ပေါ်လာတဲ့ပါတီအသစ်မှာပထမဆုံးအကြိမ်ဗဟိုအလုံးမှုဆောင်ကော်မတီအစည်းအဝေးကျင်းပသွားမှာဖြစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတရားဝင်မှတ်ပုံတင်သွားမှာဖြစ်ပါတယ်။ဒီအကြောင်းကိုမိကလျာမွန်ကနေစုစည်းတင်ဆက်ထားပါတယ်။
မွန်ပါတီအမည်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတရားဝင်မှတ်ပုံတင်ဖို့အတွက်နိုဝင်ဘာလ3ရက်နေ့မှာပထမဆုံးအကြိမ်ဗဟိုအလုံးမှုဆောင်ကော်မတီဒီဝေခေါ်ယူထားတယ်လို့မွန်ပါတီဥက္ကဋ္ဌနိုင်တင်အောင်ကမွန်ပါသာနဲ့အခုလိုပြောပါတယ်
မွန်ပါတော့နော်ဖူချိုနော်ကော်မတီကင်ကာတော့နော်ကော်မတီကင်ကာကြောက်နော်ဟမ်တဲ့ဒီကြောက်တဲ့ကော်မတ
ီဒီနိုဝင်ဘာ3ရက်နေ့မှာဗဟိုအလုံးမှုဆောင်ကော်မတီစီဝေးစပြီးခေါ်မယ်အဲ့ဒီစီဝေးမှာကပထမဆုံးအကြိမ်ဗဟိုကော်မတီစီဝေးခေါ်ဖို့ရက်သတ်မှတ်မယ်ဘဟုကော်မတီခေါ်ပြီးမှပဲပါတီဖွဲ့စည်းပုံစီမင်းတွေပါတီတည်ဆောက်ရေးလုပ်ငန်းစဉ်တွေကိုတည်ပြုမယ်ရွေးကောက်ပွဲကော်မရှင်မှာလှုပ်ဆောင်လုပ်နည်းစဉ်နဲ့ညီမွန်ပါတီကိုတရားဝင်မှတ်ပုံတင်ကြအောင်အစစ်အစစ်ဆောင်ရွက်ရပါမယ
်တရားဝင်ပါတီတွေဖြစ်ကြတဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးသားပါတီ MMP တို့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတတ်မှတ်ထားတဲ့ပါတီပေါင်းစည်းရေးလှုပ်ထုံလုပ်နည်းဥပဒေတွေအတိုင်းမွန်ပါတီအမည်တည်းနဲ့မှတ်ပုံတင်လျှောက်ထားသွားမှာပါသို့တော်လည်းပဲပါတီဟောင်းတစ်ခုကိုပေါင်းစည်းတယ်ဆိုပေမဲ့ပါတီတစ်ခုစတင်တည်တယ်လို့ပဲဗိုလ်အလုံးမှုဆောင်အဖွဲ့ဝင်
ပါတီတခုပြန်ဆောက်လို့ကျွန်တော်တို့ယူဆတယ်နော်ဘလူပဲဟောင်းနေပေါင်းနေပဲပြောပြောလူဟောင်းနေပဲပါခဲ့တယ်ပြောပြောပေါ့နော်မွန်နေအတွက်ပေါ့ပါတီတခုပြန်ပြီးစတဲ့လို့ယူဆတယ်မွန်နေအတွက်တခုဒီတော့ပါဒါကိုပြန်တိဆောက်တယ်လို့ခံယူပြီးတော့ပေါ့အားလုံးကလေးလေးနက်နက်နဲ့အားလုံးလောက်သွားစိတ်နေလို့ကျွန်တော်တို့ခံ
မွန်ပါတီတွေပေါင်းစည်းရေးချုပ်ပန်းခဲ့တဲ့ဘလူးကျွန်းဘိုးနက်ဆရာတော်အရှင်ဝေဒဝန္တကတော့ဥဆောင်သူအနေနဲ့ချိန်ဆွဲမနေကြပဲပြည်သူတွေကိုပေးထားတဲ့ဂတိတိုင်းအမြန်လှုပ်ဆောင်ပါလို့တိုက်တွန်းလိုက်ပါတယ်။အဲ့လိုလှုပ်ဆောင်ကော်မတီရပဲတခါပြန်ပြီးတော့ဘိုးကော်မတီပြန်ချပြနေတယ်။အဲ့ဒါအချိန်ကုန်တာပေါ့ပေးထားတဲ့ဂတိတိုင်းကိုခံထားတဲ့ပလန်တိုင်းကိုအကောင်အထည်မြန်မြန်ဖော် ပေါင်းစည်းရေးခန်းနာကျင်းပခဲ့တာတလကျော်ပြီဖြစ်ပေမဲ့လည်းထင်တာမြင်တာတဲ့လောက်ကင်လှောက်ရှားဆောင်ရွက်မှုတွေမရှိတဲ့အတွက်ပေါင်းစည်းရေးအမှန်တကယ်ပြည့်လားဆိုပြီးဝေဖန်မှုတွေလည်းရှိနေပါတယ်ရှင်
အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရပါပါရှင် ကချင်ပြည်နယ်အတွင်းတိုက်ပွဲကြောင့်နေရက်ကနေတင်းရှောင်လာပြီးမြစ်ကြီးနားမြို့နယ်သရီနဒီစခန်းမှာရှိတဲ့စစ်ဆောင်၈၀၀ကျော်ကိုပတောင်းမြန်ကြီးရွာပလနစစ်ဆောင်စခန်းတစ်ကိုပြောင်းရွှေ့နေရာချထားပါတယ်။ရှမ်းပြည်နယ်အတွင်းရှမ်းလင်းနယ်ကန်တပ်ဖွဲ့ချင်းချင်းကြားစစ်ရေးတင်းမှမှုကြောင့်ဒေသခံထောင်ကျော်လာရှုမြို့ကိုတင်းရှောင်နေရပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟောင်းပါရှင်။
ဒါကတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဗီဒီယိုကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9:00ခန့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA အမေရိကန်တန်ခါအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9:00အထိ5.26 19နဲ့24လေးတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တောက်ကြနေ့မနေ့ကင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ကုရောကျန်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကြိုကြိုသိမ်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေဒုတက်စီနဲ့ကျူးလွန်သူတွေကိုယ်လွတ်ရွက်ကိုတာဝန်ခံမှုရှိစေမဲ့လူဆောင်ချက်တွေပေါ်အဓိကအာရုံစိုက်ဖို့အရေးကြီးတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကကြာတာပတိနေ့မှာပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာကိုလိုနီတဲ့ရိုဟင်ဂျာဒုက္ခသည်တွေကပထမအတုလူ2000ကိုနိုဝင်ဘာလလယ်မှာစပြီးမူလနေရာတွေစီပြန်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ ကျန်းဖတ်မှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုအခြေခံအကြောင်းရင်းတွေကိုဂိုင်းပြောပြရှင်းဖို့ဖြစ်တယ်လို့လည်းမစ္စတာဗလာဒီနိုကပြောပါတယ်။ကျူလွန်သူတွေကိုလူရက်ကိုတာဝန်ခံမှုရှိစေရေးဆက်လက်တောင်းဆိုသွားမှာဖြစ်ပြီးဒုက္ခသည်ပြန်သွားဖို့ရာဇကိုင်းပြည်နယ်ဝင်းချင်းတွေကတကယ်တမ်းတင့်လျော်တဲ့အခြေအနေမရှိဘူးဆိုတဲ့စိုးရိမ်ချက်တွေပေါ်အမေရိကန်ရဲ့သဘောထားကိုတော့ဒုတိယပြောခွင့် Gugu, the Masuyane, the owning of my city Gumiru, Lame the Nimba, Lama Yetu Jaro Melu, the Gisan and Nizade, the old Ranger Mituga, Jadabrinima, debut Pure SUB, the Suya Mingu Tiade, Global Times, Trentanaga, online Rinbo Majitabari. Jobu Yenese Gansima Gama, City Gumibaga, Tewame Chosagu, Jenga, Sese Yang Ayaga and Utamatara Gandhi. ခုနှစ်ဆယ်ရာခိုင်နှုန်းကိုလျှော့ချဖို့သဘောတူလိုက်ပြီးတဲ့နောက်အခုလိုနှစ်ပတ်လက်မှတ်ရေးထိုးဖို့ဖြစ်လာတာပါအမေရိကန်ပြည်ထောင်စုလုပ်ဝင်မှုကြိုးစားတဲ့ရွှေပြောင်းဝင်သူတွေကိုခေါ်လုံခွင့်မပေးဘဲညင်းမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကကြာတာပရီနေ့မှာကြေညာမယ်လို့ခန့်မှန်းထားပါတယ်အမေရိကန်နေဆက်ကဦးတည်လာနေတဲ့ရွှေပြောင်းဝင်သူလူဒန်းရှိကြီးကိုသမ္မတထရမ့်ကဦးတည်ချ ကိုယ်တော်ရေးဆိုင်ရာညင်ပွားမှုရေးကိစ္စဆွေးနွေးကြတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။နိုင်ငံပြန်လည်တင်ပို့တဲ့ကွန်ပစီဒေါ်လာဘီလီယံမှောင်များစွာပေါ်ငကြတဲ့ငင်လာတွေအတွင်းကုန်သွယ်ကုန်တွေတိုးမြှင့်ထပ်မံထားကြတာကြောင့်တနင်္ဂနွေနေ့ဆက်ဆံရေးပို့ပြီးတင်လာနေတာပါ။အမေရိကန်နိုင်ငံကြွေးထဏာပြောခွင့်ရမျိုးသမီးဟယ်ဇန်နိုဝတ်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်တမန်က
ဒီမှာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကြိုကြိုသိကြည်ညာသွားကြကြတာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ဒီမှာကကိုကျော်အောင်လင်းဖြစ်ပြီးတော့အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရယ်စမစ်ဖြစ်ပါတယ်ဗီအိုအေကထုတ်လိမ့်မယ်ညနေ6နာရီခွဲကနေခွန်ရိုက်အစီအစဉ်တွေကိုလိုင်းတူမီတာ16စက်9နဲ့20မှာဒီကနေနားဆင်နိုင်ကြပါတယ်ဗီအိုအေကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတ
This program has come to you from the Voice of America, Washington.